Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့နေ့တည်ဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်တိုင်းရဲ့2018ခုနှစ်ဇွန်လ1ရက်စာသာပတိနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းလိုမီတာ30.40 48.50 နဲ့လိုင်းလတ်190တို့ကနေထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အာဖဂန်နိုင်ငံမြို့တော်ကပြင်းထန်တဲ့ပေါက်ကွဲမှုကြောင့်လူပေါင်း90ထဲမှနေသေဆုံးခဲ့ပါတယ်။သူ့ရဲ့ရုပ်ောက်ပွဲမဲ့ဆီယုံမှုအဖွဲ့နဲ့ရုရှားကြားဆက်နွယ်မှုရှိမရှိစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုသမ္မတထရန့်ကဝေဖန်လိုက်ပါတယ်။အာရှတိုက်တွင်တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေအချိန်တိုးမြင့်ဖြစ်ပေါ်လာနေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွှန်တဲ့ဒူတင်ပြပေးသားမှာပါခင
်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။ဇွန်လပထမပတ်တွင်ကနေဒါနိုင်ငံကိုသွားရောက်မဲ့ဒေါ်ဆန်းစုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့
Mr. Stanton will in fact be meeting with her, but it's not an official meeting here on Parliament Hill. It's off-site.
ဒေါ်လန်စုကြည်ကနေဒါနိုင်ငံရောက်တဲ့အခါဘယ်သူတွေနဲ့တွေ့ဆုံဖို့ရှိတယ်လဲဆိုတာနဲ့ပတ်သက်လို့တွတ်တော်ကလေးရုံးကပြောကြားသွားတာပါ။အဲ့ဒါအပြင်ရခိုင်ပြည်နယ်မူရာမုံတိုင်းတရောက်စင်မှာအစိုးရကနေကူညီကစရေးအားနည်းခဲ့တယ်ဆိုတဲ့အကြောင်းနဲ့ Paris သဘောတူညီချက်နဲ့ပတ်သက်လို့ဘယ်လိုစိုးရိမ်ချက်တွေရှိကြသလဲဆိုတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုတော့ကြာသပတေးနေ့မနေ့ကင်းထိပ်တန်းရောက်နိုင်ငံကသတင်းတွေကိုကိုဇော်ဝင်းနိုင်နဲ့မက်ခွာညူတို့ကပြောပြပေးပါအောင်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကတန်တမာရက်ကွက်တွင်ဗုဒ္ဓဟူးနေ့မနက်ပိုင်းကဖြစ်သွားခဲ့တဲ့ကားဘုံးထောင်ဖောက်ခွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ90သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်သေဆုံးသူအရေအတွက်ကိုတော့အမည်မဖော်လို့တဲ့အာဖဂန်လူညုံရေးအရာရှိတွေကပောက်ကွဲမှုဖြစ်ပြီးနိုင်အနည်းငယ်ကြာမှ VOA ကိုပြောကြားခဲ့တာပါအစောပိုင်းကတော့တည်ဆုံသူအရေးအတွက်ဟာ80ဝန်းကျင်မှာရှိကြောင်းနဲ့အဲ့ဒီတည်ဆုံသူအရေးအတွက်ထပ်တိုးလာနိုင်ကြောင်းအာဖဂန်ကျန်းမာရေးဝန်ကြီးဌာနပြောခွင့်ရဝါဟီဒူလာမဂျရိုးကပြောကြားခဲ့ပါတယ်။ပောက်ကွဲမှုဟာနိုင်ငံသားတန်ယုံနေအစိုးရယုံနေတည်ရှိတဲ့ခဘူးမျိုးကဝါဇီအက်ဘာခန်ဒေသမှာဖြစ်သွားခဲ့တာဖြစ်ပြီးအနီးနားမှာရှိတဲ့မော်တော်ယာဉ်တွေနဲ့အဆောက်အုံအများအပြားလည်းပျက်စီးသွားခဲ့ပါတယ်။ပောက်ကွဲပစ္စည်းတွေကိုမိလာတဲတဲ့ထရက်ကာအတွင်းမှာတည်ဆောင်လာခဲ့တယ်လို့ဆိုပါတယ်။တိုက်ခိုက်မှုကြောင့်အာဖဂန်မှာကန်ထရိုက်နဲ့လုလုံနေတဲ့အမေရိကန်နိုင်ငံသား12ဦးထိခိုက်ဒဏ်ရာရသွားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါတယ်။ဒဏ်ရာရသူတွေဟာအသက်အန္တရာယ်ဆိုရင်ရလောက်တဲ့အထိမရှိဘူးလို့လည်းပြောခွင့်ရကပြောကြားခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အရင်လက်ထောက်အဖြစ်တာဝန်ထမ်းဆောင်ခဲ့သူတူကရုရှားနဲ့ဆက်နွယ်မှုမရှိကြောင်းထွက်ဆိုဖို့ကိစ္စကိုအတိုက်ခံဒီမိုကရက်တစ်ပါတီဝင်တွေကတားဆီးထားတယ်လို့ပြောကြားရင်းမနစ်ကရွေးကောက်ပွဲနဲ့ဆွဲပွဲမှာရုရှားနဲ့ဆက်နွယ်မှုရှိမရှိအောက်လွှတ်တော်ကစုံစမ်းစစ်ဆေးမှုကိုလည်းပြစ်တင်ဝေဖန်လိုက်ပါတယ်။ဒါအပြင်ဒါဟာအောက်လန်နီတုံတာလို့လည်းသူ့ရဲ့ Twitter အကောင့်ကနေပြောပါတယ်။မဲဆွဲပွဲအကြံပေးခဲ့သူကာတာပေချာရုရှားအရာရှိတွေနဲ့ဆက်နွယ်မှုရှိနေတာနဲ့ပတ်သက်ပြီးစုံစမ်းဖို့ကိစ္စကိုထွက်ဆိုခြင်းပေမဲ့အောက်လွှတ်တော်စုံစမ်းရေးကော်မတီကဒီမိုကရက်တစ်ပါတီဝင်တွေကလက်မခံဘူးလို့အထောက်အထားမရှိဘဲသမ္မတဒေါ်နယ်ထရန့်ကပြောခဲ့တာပါ FBI အကြီးအကဲဟောင်း James Comey နဲ့ CIA အကြီးအကဲဟောင်း John Brennan တို့ဟာ Mr. Pitch ရဲ့ရုရှားအကျိုးစီးပွားတွေနဲ့ဆက်ဆက်မှုတွေနဲ့ပတ်သက်ပြီးမှားယွင်းစွာတက်တီထွက်ဆိုခဲ့တာကို Mr. Pitch ကပြန်လည်ခြေပကျင်တယ်လို့သမ္မတကပြောပါတယ် Pitch ဟာနိုင်ငံရခြားစီးပွားရေးလုပ်နေတဲ့စီးပွားရေးသမားတဦးဖြစ်ပြီးစွမ်းအင်ဆိုင်ရာအကြံပေးတဦးလည်းဖြစ်ပါတယ်
2015ခုနှစ်အတွင်းသမိုင်းဝင်သဘောတူညီမှုရရှိခဲ့တဲ့ Paris ဥတုရာသီပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ရေးသမ္မတ Trump ကပြင်ဆင်နေကြောင်းသတင်းမီဒီယာတွေမှာရေးသားဖော်ပြနေကြပါတယ်။သမ္မတဟောင်းဘာရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုပြောင်းပြန်ဖြစ်သွားစေတဲ့ဒီဆုံးဖြတ်ချက်ကြောင့် Republican Party ဝင်တွေကိုကျေနပ်စီမှာဖြစ်ပေမဲ့အမေရိကန်ရဲ့မဟာမိတ်တွေကိုတော့ဒေါသထွက်စီမှာဖြစ်ပါတယ်။ဒါပေမဲ့သူ့အနေနဲ့အပြည့်အစုံဆုံးဖြတ်ချက်ကိုမချမှတ်ရသေးကြောင်းဘုထူးနေက Twitter လူမှုကွန်ရက်ကတချင်သမ္မတထရန့်ကပြောကြားလိုက်ပြီး Paris သဘောတူညီချက်နဲ့ဆိုင်တဲ့ဆုံးဖြတ်ချက်ကိုလာမယ့်ရက်အနည်းငယ်အတွင်းမှာချမှတ်မယ်လို့ဆိုပါတယ်ဒီတော့အတွင်းကြီးညာချက်မှာထည့်သွင်းဖော်ပြမယ့်စကားလုံးအသုံးအနှုန်းတွေဟာဒီ Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုအပြစ်ဒဏ်နှုတ်ထွက်တာမျိုးမဟုတ်ပဲပြန်ပါနိုင်ရေးအတွက်လမ်းစာဖွင့်ထားတယ်လို့အင်ဂျီရောအရာရှိတွေကပြောတာကိုကိုကားပြီး AP သတင်းမှာဖော်ပြထားပါတယ် Paris သဘောတူညီချက်ကနေအပြစ်ဒဏ်နှုတ်ထွက်ဖို့ Republican အထက်လွှတ်တော်အမှ22ဦးကသမ္မတထရန့်ထံစာရေးတောင်းဆိုပြီးရပိုင်းအတွင်းမှာအခုလိုနှုတ်ထွက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာပါ။
အင်ဂျီရီနိုင်ငံတွေမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးမပြေမလည်ဖြစ်နေတဲ့တူရကီနိုင်ငံဟာအစ္စရေးနိုင်ငံနဲ့ဆက်ဆံရေးတိုးတက်အောင်ဆောင်ရွက်ခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးရဲ့စီးပွားရေးပိတ်ဆို့မှုကိုချိုးဖောက်ပြီးဝင်လာတဲ့လေစင်းဘော်ကတူရကီနိုင်ငံသား9ဦးကိုအစ္စရေးကွန်မန်ဒိုအထူးတပ်တွေကတုတ်တင်ခဲ့တဲ့2010နောက်ပိုင်းနှစ်နိုင်ငံတပ်တမန်ဆက်ဆံရေးပြပြခဲ့တာဖြစ်ပါတယ်။မနစ်တုန်းကရရှိခဲ့တဲ့ပြန်လည်တင်မြှင့်ရေးသဘောတူညီမှုဟာနှစ်နိုင်ငံဆက်ဆံရေးပြန်လည်စတင်စေဖို့တကားပွင့်လာခဲ့ပြီးဒါဟာအီရန်နိုင်ငံရဲ့ဒေသတွင်ညီမှန်းချက်တွေအပေါ်မှာခ change how much lazy Naimare. Tanaman says that he took up for UAB, bigger at Rimbaga, Turkey, Nanga, Istanbul, Madrid, and Poema. Israel, Council Winjo, Shrine, Kohanga, Nanga, Janet, Tina Igani, B. Tipuni, Yala, Mielulu, Napeka, Josani, Jan Piovare, Titarin, Chinidri, to the Pin, Nanga, Loya, Nesa, Chintini, Syria, Nanga, Chinidri, Suan, Tagani, Biro, Kulu, Puban, Samuel, Muri, Pilare, Lupiovare, Digagaro, IS, Tujarine, Hezbollah, Jampe, Puerto, Dango, Diga, Chimongo, Chibare.
New American Tan, Manette and Mavada season ago, Manette Chonai Gani, Kunan IT, Sidometer, Tonsen Ne, Kilohas Kutong Nenga, Sidometer Lise, Kilohas Kunle Tontonia, Sidometer Lise She, Kilohas Chowte Shenga, Dudia Naiwama, Sidometer Tia Kuze, Kilohas Tinga, Kungarugani, Tolan Piniwaka.
American Tanga, the Renego Selection of Piniwaka. ထောင်၉၈၉နှစ်တည်းအတွင်းအရှိတောင်အာရှတိုက်ထဲမှာဂျပန်နိုင်ငံကအကြီးမားဆုံးယင်းနှင်းမြုံနာမှုတွေလှုပ်ဆောင်ခဲ့ပေမဲ့၂၀၁၅ခုနှစ်အတွင်းတရုတ်ကုမ္ပဏီတွေကအရှိတောင်အာရှတိုက်မှာဒိုင်ရိုက်ယင်းဒိုင်ရိုက်နိုင်ငံခြားယင်းနှင်းမြုံနာမှုအဖြစ်အမေရိကန်ဒေါ်လာ၁၄ဘီလီယံကျော်ယင်းနှင်းမြုံနာခဲ့ကြတာကြောင့်ဒါဟာအရင်၂၀၁၄ခုနှစ်ကတည်းကစရင်၂ဆဒေါ်လာတာဖြစ်တယ်လို့ ဒေါ်လာဂရေပေါင်းများစွာစုဆောင်ထားနိုင်တဲ့အတွက်လဲတရုတ်နိုင်ငံဟာနိုင်ငံခြားမှာယင်းနှင်းမြုံနှံမှုနဲ့ပိုင်ဆိုင်မှုတွေအများအပြားရှိလာနေတာကြောင့်ကမ္ဘာအင်အားကြီးနိုင်ငံအဖြစ်အသွင်ပြောင်းလာနေပါပြီ။ရှစ်တောင်အာရှတိုက်ပွဲကိုတရုတ်နိုင်ငံကအာရုံစိုက်လာတာဟာကုန်ထုတ်လုပ်မှုအတွက်အကုန်ကျတက်တာတဲ့အတွက်ကြောင့်ဖြစ်တဲ့အပြင်အာရှနဲ့ဥရောပတိုက်ကြားကုန်သွယ်ရေးလမ်းကြောင်း Russia Apawin, Simangine Mapawin, Nangamau Chosen and Nangandego, Lame Nane Dwin, Pipa Yini Munamu Dollar, Maya Nip Billion, Anti Yalan and Elule, Credit Suisse Group Ga, Kamantabane.
Malaysia and the owner Nangan take down Kansan Riha, Lame Yadu Dwin to Zombie, Malaga Yila Jat Shout, Sekandi, Tongu Disau, Yisi Manjasanya, Zubuja Drine, Malaysia Map Jatanapian Nida, Wam MDB, Local, Malaysia Punpu Yipanese, Sanida, Benda Malaysia, Simangain Dole Suni Jamawa, the owner and Lulu Longjoye, Wendy, Guo Shankan Kansan, the Sydney Yashi, Tonsen, Hau, Batio Kosle, Poya, Menepa, Malaysia, Tudia, Wunji, Jone, Pire, Wunji, Ahmed Sahid, Hamidi, Rone, Dreson, Boshi, B, Malaka, Gateway, Sagane, Shango, Shanlago, Pine, Kari, Jomoga, Naka, Sagan, Kuro, Dreluate, Muji, Kisarine, Abita, Ni Nai Tango, Ni Nai Sunuja, Boshiware, Now Sagam Garo, Pigate General Lare, Mr. Datuk Seri Sahidye, Bijinki, Nananga Suyarucha, Patamazon Sabio Sunugere, Pirat Pine, Bagan Datuk, Numashi, Swan in Tolomu Punjo Yisiman Jet, Sagam Chabare, Bagan Datuka, Swan Sagaha, Mr. Sahidye, Shutto, Miss Ananima Pippi, Malaysia Johnson, Down Yu Pilegum, Yana Muni, Glendon Pine, Shivaga, Sagam Yu, Bachuk, Dogo, Chatame, Yena Pilot, who Paulo Puchabare, Kamanji, American Dollar, Kutama, Kuni, Billion, Gonjana, Jan, Suya, Trinium, Yuka, Piovare. Disagan in a pipeline, Simangain, we have Nanaya, Pian, and Lonjo Yisaya, Josie Warren, and Seniraja, Mr. Gaune, Mr. Guo, and Mr. Zahidoga, Usambi, Dresso, Sunijame, Jan, Pire, Winji, Tana, Simian, Yash, Shita, Uga, the straight time three and Sago, deep you got it.
American Tamara Donald Trump yet to meet Ivanka Trump Company to a penalty. Tolo Benet, Dio Gomima, Longanwasan, Chopamuri, Shijan, Dushigere, Sure, Dio Dejo, Losha, to Amuta, the U Pansi, Tintin Kalabi, Jan Ule Piazzo Nivale, Lotama Queen, Pinabe, Low Song, Durine, Dudu Chibu, who a city about Dio Tamara, Shijinping, Nini, Chukuni, Chimabe, Dudu, the Alolo Benet, Eriluri, Piazzo, Pansi, Kayare, Jan, New York, Chisa, Dio Lotama Queen, Songji, a Puega Botunima, Piojale Bale, Dede Boncona, Town, and Bissi Griago, Don Bugere, Sure, Dandiane, Lotama, a ye dejo, Lucia to Hua Fine Fango, Jan Shikia, and Duma Pansi like Dalu, dear Lotama Queen, Songji, Puega, Biovare, Hua Fine Fan at the China Uha, Ivanka Trump at the Chaco Muni, Dropana de Tolo Benide, Sayo Niga, Longangwin, a chain nigga, song that's in the Jalaba, and the Muta Tonga, Sunny Nigga, Pier Song Togara Pippi, Drugo, Jan Shikian, down by Consume Yuma, now Song Tulayara Pippari.
Poruni, now my Nunga, Malaysia Nang and Kuala Lambugo, Uti, Pantam, Malaysia Lay and Momaki, that Uga Lay and Sakane, Wimbo, Josaka Beer now, Lay and Hassatin, Tokaya, Australia Nang and Melbourne, Lizigo, Bakins, or Pianless and Ted Nagavare, Lay down Tain the Tanaga, online more Tinta at Tampa Kuma, Pakwebi Siri, Pashi down Pure Duha, Lay and Manga Nego, Wimbo, Josaka down Nek, he that Uga to go wine wind, Pansi Nangere, Pione, Muta, Uya Dango, Jaja Yavare, every key they had three Linga Nanga, that should be Moonable Yajane, Duma Bomba.
လေလို့ပြောပေမဲ့တကယ်တော့အရာကဖုန်းအားသွင်းတဲ့လျှက်စစ်ပစ္စည်းပါဝါပန်တာဖြစ်တဲ့အကြောင်းဒုတိယပို့ဆောင်ရေးဝန်ကြီးကပြောပါတယ်။ VOA Burmese News ဆိုတဲ့ကျွန်တော်တို့ VOA Facebook ဆောင်ရွက်နာကဝဒိုင်ရိုက် live ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုကစလို့မြန်မာနိုင်ငံရဲ့သတင်းလွှာတွေကိုအရင်တင်ဆက်သွားပါမယ်။ဇွန်လပထမပတ်မှာရာသားတဲ့ဒေါန်ဆန်းစကြည်ရဲ့ပထမဆုံးအကြိမ်ကနေဒါနိုင်ငံချစ်ကြည်ခီးစဉ်အတွင်းမြန်မာအရေးလှုပ်ရှားနေတဲ့ကနေဒါလွှတ်တော်အများအဖွဲ့နဲ့တွေ့ဆုံဖို့အစီအစဉ်ရှိကြောင်းကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌယုံကVOA ကိုပြောပါတယ်မြန်မာနိုင်ငံပေါ်ပိတ်ဆို့အရေးယူထားတာအတော်များများကိုသမ္မတဦးသိန်းစင်အစိုးရလက်ထက်မှာကနေဒါအစိုးရကယူသိမ်းခဲ့ပေမဲ့လက်နက်ရောင်းဝယ်ရေးအပါအဝင်လူပုဂ္ဂိုလ်တဦးချင်းစီနဲ့ကုမ္ပဏီတချို့ကိုတော့ပိတ်ပင်ထားဆဲဖြစ်ပါတယ်မှအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာဖြစ်ပါတယ် နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လာဖို့ရှိနေတဲ့ကနေဒါခီးစဉ်အတွင်းကနေဒါလွှတ်တော်ကိုလာရောက်ဆွေးနွေးဖို့ရှိကြောင်းနဲ့လွှတ်တော်ပြင်ပမှာကနေဒါလွှတ်တော်မြန်မာမိတ်ဆွေများအဖွဲ့ဥက္ကဋ္ဌဘရုစ် Stanton
Mr. Stanton will in fact be meeting with her, but it's not an official meeting here on
Mr. Stanton and Dong San Suu Kyi Twisombo Shibare. Dabi met Lut of Yen Bama Titan at Lut Twisoma Pibare.
Parliamentary Friends of Burma PFOB လို့ ခေါ်ရတဲ့ ကနေဒါ လွှတ်တော် မြန်မာ မိတ်ဆွေ များ အဖွဲ့ ကို 2006 ခု နှစ် ဒီဇင်ဘာ လ မှာ မြန်မာ ဒီမိုကရေစီ ရေး ကို စိတ် ဝင် စား တဲ့ ကနေဒါ လွှတ်တော် အမတ် ပေါင်း 25 ဦး နဲ့ စတင် ဖွဲ့စည်း ခဲ့တာ ပါ အထူးသဖြင့် 2009 ခု နှစ် ရွှေဝါရောင် တန်ကား လှုပ်ရှားမှု အပြီး မြန်မာ နားအဖာ စစ်ဆိုးရအ ပေါ် ကနေဒါ နိုင်ငံ က စီးပွားရေး အရ ပြစ်မှတ်ထား ပိတ်ဆို့ အရေးယူဖို့ PFOB အဖွဲ့ က ဦးဆောင် လှုပ်ရှား ခဲ့တာ ဖြစ် ပါတယ် ဒါပေမဲ့လည်း 2012 ခုနှစ်မှာ သမ္မတဦးသိန်းစိန်ဦးဆောင်နဲ့ အရက်သားတစ်ပိုင်းအစိုးရတက်လာပြီးတဲ့နောက် ကနေဒါအစိုးရဘက်က စီးပွားရေးပိတ်ဆို့မှု အတော်များများကို ဖြေလျှော့ပေးခဲ့ပေမဲ့ လက်နက်ရောင်းဝယ်ရေးအပါအဝင် စစ်ဗိုလ်ချုပ်ဟောင်းတွေနဲ့ သူတို့နဲ့နီးစပ်တဲ့ ခရိုနီ လုပ်ငန်းရှင်တွေကို ပြစ်မှတ်ထားပိတ်ဆို့ထားဆဲဖြစ်ပါတယ် ဒေါက်ဆန်းစုကြည်လာရောက်ဖို့ ရာထားတဲ့ ကနေဒါခီးစဉ်အတွင်းမှာ စီးပွားရေးပိတ်ဆို့မှုတွေနဲ့ပတ်သက်လို့ ကနေဒါအစိုးရနဲ့ ဆွေးနွေးဖို့ရှိတယ်လို့ မျှော်လင့်ကြောင်း
ကနေဒါနိုင်ငံရောက်မြန်မာအရေးလှုပ်ရှားနေသူကိုစီသူကပြောပါတယ်။ဒေါန်ဆန်းစုကြည်ကအမြဲတမ်းသူကတိုင်းပြည်နဲ့ပြည်သူကိုတွက်ပဲကြည့်တယ်။သူကပတ်စနယ်လိုက်မကြည့်ဘူး။ကျွန်တော်ကဆိုတော့ဘာပဲပြောဒေါန်ဆန်းစုကြည်ရောက်လာရင်ဒီ
လောက်ရက်တွေနဲ့အပါအဝင်တချို့ငွေပြူငွေမဲတွေကိုသူတို့တိုင်းပြည်ထဲမှာဝင်လာပြီးတော့ရှော့ဖို့အတွက်မဖြစ်လာအောင်ဆိုပြီးတော့တားဆီးပိတ်ဆို့ရတဲ့ဥပဒေရှိတဲ့အတွက်ကြောင့်မလို့အ100%လုံးလုံးလျက်လျက်ကြီးတော့ကနေဒါအစိုးရအနေနဲ့ရှော့ပေးမယ်လို့တော့မထင်မိဘူးဗျ။2009ခုနှစ်မတ်လမှာကနေဒါအစိုးရဟာမြန်မာနိုင်ငံကိုသွင်းကုန်ဦးစားပေးရှော့ပေါ့မှုအစီအစဉ်နဲ့အစည်းအဝေးဆုံးနိုင်ငံသွ ုကြည်ရဲ့ခီးစဉ်နဲ့ပတ်သက်လို့တော့နိုင်ငံတော်တိုင်ပင်ခံရုံးကအခုချိန်ထိတရားဝင်ထုတ်ပြန်ခြင်းမရှိသေးပါဘူး။မေလ9ရက်နေ့မှာတော့တိုရန်တိုမြို့မှာမြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းစီစဉ်သူတွေကပြောပါရယ်။ကနေဒါနိုင်ငံကဒေါက်ဆန်းစုကြည်ကို2008ခုနှစ်မေလမှာဂုံတူးဆောင်နိုင်ငံသားစုချီးမြှင့်ခဲ့ပါတယ်။ဒေါက်ဆန်းစုကြည်ဟာနမကျော်တိုရန်တိုတက္ကသိုလ်ကနေဂုံတူးဆောင်ပါရဂူဘွဲ့ကို1993ခုနှစ်မှာပေးအပ်ချီးမြှင့်ခံခဲ့ရပြီး2011ခုနှစ်မှာတော့အော်တဝါမြို့မှာရှိတဲ့ကာလီတန်တက္ကသိုလ်ကနေဒေါက်ဆန်းစုကြည်ကိုဂုံတူးဆောင်ပါရဂူဘွဲ့ချီးမြှင့်ခဲ့ပါတယ်ရှင်။
မင်းညနေတင်ပြခဲ့တာပါအခုဆက်ပြီးတင်ပြမှာကရခိုင်ပြည်နယ်အတွင်းမိုရာဆိုင်ကလုန်းမှုနိုင်ကြရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့ကူစီကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်ထားတာမျိုးအားနည်းခဲ့ကြောင်းဒေသခံတွေနဲ့ပရဟိတဆောင်ရွက်နေသူတွေကထောက်ပြပြောဆိုပါတယ်မိုရာမှုနိုင်ဆဲသွားပြီးမို့ရခိုင်ပြည်နယ်မှာအစိုးရကကူညီရေးတွေစတင်လှုပ်ဆောင်နေပါတယ်ဒီအကြောင်းကိုဆက်ပြီးပြောပြမှာပါမေလ29ရက်တနင်္လာနေ့ကတိုက်ခတ်ခဲ့တဲ့မူရာဆိုင်ကလုန်းမှုန်တိုင်းကြောင့်ရခိုင်ပြည်နယ်ဒေသတချို့မှာတစ်ပင်ပြိုလဲတာလူနေအိမ်ပြိုလဲပျက်စီးတာဆေးရုံတက္ကသိုလ်နဲ့ဘာသာရေးအဆောက်အုံတွေအစိုးရဌာနဆိုင်ရာအဆောက်အုံတွေပြိုကျတာမျိုးအမိုးလံတာမျိုးတွေဖြစ်ခဲ့ပါတယ်လူအသေးပြောင်းရှိတယ်ဆိုတဲ့သတင်းမျိုးခုချိန်ထိထွက်ပေါ်တာမျိုးမရှိသေးပါဘူးရခိုင်ပြည်နယ်နေဆက်ဒေသကမြို့နယ်တွေမှာဆိုရင်တဲအိမ်တွေအလုံးလိုက်ပြိုကျပျက်စီးခဲ့ပြီးအစိုးရကအကူအညီတွေစတင်ပေးနေတယ်ဆိုပေမဲ့အခုချိန်ထိမရသေးဘူးလို့မောင်တော်ဒေသခံဦးစိန်လှပြူကပြောပါတယ်
။မိုးစုံကအပြည့်စီလာရမြင်ပါတယ်အခုလက်ရှိကျွန်တော်အင်းတို့ကခုန်ပါတော့တယ်။အောင်မလားဒီရတဲ့ဟိုကလေးရောကလေးပါတယ်မလဲအမျက်ရှိတယ်ဟိုလောက်ဆုံးမလဲအမျက်ရှိတယ်ကျွန်တော်ကတော့မကြည့်ဘူး။ဒီဒီကျွဲရှိလို့အမိုးလည်းလည်းရှိတယ်။အာကျွန်တော်ကခုန်ပါတော့တယ်ဘာမှမရှိသေးဘူး။ဒီလိုရှိနေချင်းတော့မရဲအပြည့်ရဲ့ဒီလိုအခုလုံးဖြည့်စစ်တဲ့လူကတော့တော့မတင်ရှိသေး
ဘူး။မောင်နှံဒေသမှာအိမ်အလုံး50ကျော်လောက်ပျက်စီးခဲ့ရပြီးအဲ့ဒီထဲမှာလုံးဝပြိုကျပျက်စီးသွားတဲ့အိမ်တွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မြို့တော်စစ်တွေမှာတော့နေအိမ်10ခန်းလောက်လုံးဝပျက်စီးသွားပြီးတချို့အိမ်တွေမှာတော့ဒစိတစ်ပိုင်းပြက်တာခေါင်မိုးလန်သွားတာမျိုးတွေရှိခဲ့ပါတယ်။စစ်တွေမြို့ရဲ့ပျက်စီးမှုအခြေအနေကိုတော့ပရဟိတလုံဆောင်နေတဲ့ကိုဇော်ဇော်ထွန်းကပြောပြပါတယ်။
ပစ္စည်းဓာတ်တွေကအဲမြတ်သွားဖြစ်ကဒီအခေါမိုးတွေလင်းတာနောက်ပြီးတော့ဒီဟိုတပင်းတွေကျိုးကြတာနောက်ပြီးတော့ဒီလစ်စမီဟိုချိုးတွေပစ်တာပေါ့နော်အဲ့လိုမျိုးတွေပြီးမြတာပေါ့နော်တင်းလာနေညပေါ့ညာ9ရှိနိုင်လောက်ခရီးကကူကသူကလစ်စမီကဖြစ်တော့လိုက်ပြီခင်ဗျဒါပေမဲ့ဒီညနေမှာတော့တချို့သောနေရာတွေမှာရရတာတော့ရှိတယ်ခင်ဗျဆေးရုံမှာကတော့ဟိုလစ်စမီရပါပြီခင်ဗျဒါပေမဲ့မျိုးရဲ့သူတို့မများနေရာမှာတော့လစ်စမီမရသေးဘူးခင်ဗျ
မူရာဆိုင်ကလုန်းမုန်တိုင်းကြားရောက်လာမှာကိုအစိုးရကသတိပေးနှိုးဆော်တာမျိုးလုပ်ခဲ့ပေမဲ့တကယ်တမ်းမုန်တိုင်းကြားရောက်ချိန်မှာလိုအပ်တဲ့ကူညီကယ်ဆယ်ရေးအစီအစဉ်တွေအတွက်ကြိုတင်ပြင်ဆင်မှုအားနည်းတာသတိပြုမိတယ်လို့ကိုစောစောထွန်းကထောက်ပြပါတယ
်။အနာပိုင်းတွေဖက်ကကြိုတင်သတိပေးတယ်ဆိုတာကရေဒီယိုမှာရုပ်မြင့်သင်ကြားမှာပေါ့နော်။နောက်ပြီးတော့ဒီအွန်လိုင်းပေါ်မှာနေပြီးတော့မုန်တိုင်းဘလော့တက်ခဲ့နိုင်တယ်၊လီမွန်ရောင်အစီအစဉ်ရောင်းနေပြီးစသဖြင့်ပေါ့အဲလိုမျိုးလုပ်တာရှိတယ်အဲဒါပေမဲ့ဒီနေရာမှာတခုပြောစရာရှိတာကမူနဲ့တက်ပြီဆိုလို့ရှိရင်ဘေးနေရာတွေကတိုက်ခိုက်မှုများနိုင်တယ်ပေါ့အဲ့ဒီနေရာတွေအတွက်ကိုအဲ့ဒီမူနဲ့မတိုင်ကလေးကကအဲ့ဒီနေရာတွေမှာဒီစခဲတွေတိစောက်ပေးထားတာအင်းအလူဟောပေါ့ဒီအရေးပကူကြီးပထမအတွက်တရားတွေဖြည့်ပေးထားတာလွယ်တဲ့ရိခတ်တွေနဲ့အစားတောက်ပစ္စည်းတွေကိုဖြည့်တင်ထားတာအဲ့ဒီလိုမျိုးလေးကိုကျွန်တော်ကဖြည့်သိနေတာပေါ့နော်အစိုးရမှာကုညီကေစီလေးပုံစံကအဲ့လိုမျိုးအနေထားတော့မဟုတ်ဘူးPP ဆိုတာနဲ့ဟိုရှင်းရှင်းကိုအရေးမကူညီကိစ္စလို့လည်းနေထိုင်ပြီးတော့ကျွန်တော်အတွေ့အကြုံအရတော့မရှိဘူးခင်ဗျာတခါမှ
မိုရာမုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းပျက်စီးခဲ့တာတွေကိုပြည်နယ်အစိုးရကအစီရင်အတိအကျကောက်ခံနေပြီးပြန်လည်ထူထောင်ရေးလှုပ်ဖို့အတွက်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာရေးဝန်ကြီးဌာနကစစ်တွေမြောက်ဦးကြောက်ဖြူတန်တွဲပေါတော်မင်းပြတောင်ကုတ်ရသေးတောင်ဘူးသီးတောင်စတဲ့မြို့နယ်17မြို့နယ်အတွက်ကျပ်ငွေ35သန်းနီးပါးပေးလှူခဲ့ပါတယ်ဒီကူညီကယ်ဆယ်ရေးငွေတွေကိုပြည်သူတွေထံဓာတ်ရိုက်ထောက်ပံ့သွားမှာဖြစ်ပြီးပြန်လည်ထူထောင်ရေးလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်သွားဖို့ညွှန်ကြားထားကြောင်းသိရပါပါတယ်ခင်ဗျာ
။ဒီမရေမှာလူခွင့်ရေးချိုးဖောက်မှုစစ်ဆေးချက်တွေလို့ပြပနာရှိမမနဲ့ကြုံရတဲ့အခါစုံစမ်းစစ်ဆေးရေးအဖွဲ့တွေဖွဲ့စည်းပြီးဖြည့်ရှင်းဖို့ကြိုးပမ်းမှုတွေခက်စိတ်စိတ်တွေ့လာနေရပါတယ်။ဒါပေမဲ့အာဏာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေအပေါ်မကြာခဏဆိုသလိုတန်တရာအမြင်တွေဝေဖန်မှုတွေလည်းရှိနေပါတယ်။အများယုံကြည်ကိုးစားနိုင်တဲ့စုံစမ်းစစ်ဆေးမှုတွေဖြစ်ဖို့ဘာတွေလိုအပ်နေလဲအမှန်တရားကိုဖော်ထုတ်နိုင်အောင်ဘယ်လိုလုပ်ကြမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။သောတာရှင်တွေအနေနဲ့ကိုယ့်ရဲ့အမြင်သဘောထားတွေပဲဖြစ်ဖြစ်မိမြလူတာတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမိမြဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါရစေ။ ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကထိုင်းရဲ့ဒီလိုက်စီစဉ်ကကြိုဆိုပါရစေ။
လာမယ့်စနေညဗီအိုအီတိုင်းရိုက်လေလိုင်းအစီအစဉ်မှာသွားရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့နိုင်ငံတော်သတင်းစွာတွေကိုတင်ဆက်သွားပါမယ်။ပဲရစ်သဘောတူညီချက်လို့ခေါ်တဲ့ရာသီဥတုဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရမ့်ကအသင့်ဖြစ်နေပြီလို့အမေရိကန်သတင်းမီဒီယာတွေမှာပြောဆိုမှုတွေထွက်လာနေချိန်မှာပဲအဲ့လိုနှုတ်
ောတူညီချက်ကိုအမေရိကန်သမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာလက်မှတ်ရေးထိုးခဲ့ကြတာပါအပြည့်စုံကိုတော့ကိုဇော်ဝင်းလန်ကစူးစီးတင်ပြထားပါတယ်
ဇီဝရုပ်ကျဉ်လောင်စာတွေကနေထွက်ပေါ်လာတဲ့ကာဗွန်ဓာတ်ငွေ့တွေကိုရှော့ချပြီးကမ္ဘာကြီးပြုံးနှွေးလာမှုကိုထိန်းချုပ်ဖို့ပင်လယ်ရေပြင်မြင့်တက်လာတာမိုးကောင်တာစတဲ့ဥတုရာသီဖောက်ပြန်မှုတွေအပေါ်တက်ရောက်မှုတွေလျော့ပါးစေဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့ပြင်သစ်နိုင်ငံပဲရစ်မြို့မှာ2016ခုနှစ်အတွင်းဒီသဘောတူညီချက်ကိုချုပ်ဆိုခဲ့ကြတာဖြစ်ပါတယ်။သဘောတူစာချုပ်ကနေနှုတ်ထွက်ဖို့တမရဒေါ်နယ်ထရမ့်ကဆုံးဖြတ်ထားပြီးဖြစ်ကြောင်းအမည်မဖော်လိုသူအင်ဗျူရောအဆင့်မြင့်တာဝန်ရှိသူတွေကိုကောက်ကပ်ပြီးအမေရိကန်အခြေစိုက်သတင်းမီဒီယာတွေမှာပုံထုနေ့ကခြေခြေပြန့်ပြန့်ရေးသားပြောဆိုလာကြပါတယ်။ဒီကိစ္စနဲ့ပတ်သက်လို့အင်ဗျူရောတင်းနေတာရှင်းလင်းမှုအတွင်းတင်းတော့တွေကဗုဒ္ဓနည်းမှာမေးတဲ့အခါအင်ဗျူရောပြောခွင့်ရရှောင်းစပိုက်ဆာကသမရအနေနဲ့လာမယ့်ရက်ပိုင်းအတွင်းဆုံးဖြတ်ချက်ချမယ်လို့ပြန်လည်ဖြေကြားခဲ့ပါတယ်။လူသားတွေရဲ့လှုပ်ဆောင်ချက်ကြောင့်ဥရုယာတီပြောင်းလဲမှုဖြစ်ပေါ်တယ်ဆိုတဲ့အချက်ကိုလက်မခံကြောင်းနဲ့ပဲရစ်သဘောတူညီချက်ကနေနှုတ်ထွက်မဲ့အကြောင်းသမရဒေါ်နယ်ထရမ့်ကရုပ်ောက်ပွဲမဲဆွယ်စည်းရုံးမှုအတွင်းအခုလိုပြောကြားခဲ့မှုပါတယ်။
We're going to cancel the Paris Climate Agreement and stop all payments of the United States tax dollars to UN Global Warming Program.
Paris ရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေကျွန်တော်တို့နှုတ်ထွက်မှာပါ။နောက်ပြီးတော့ကုလသမဂ္ဂကဘာကြီးပူနွေးလာမှုတိုက်ဖျက်ရေးအစီအစဉ်အတွက်အမေရိကန်ပြည်သူတွေရဲ့အခွန်ငွေတွေပေးနေတာတွေအားလုံးကိုလည်းရက်ဆိုင်ပြစ်မှာဖြစ်ပါတယ်
။မကြာခင်ရက်ပိုင်းနေမှာသူသဘောထားကိုပြောဆိုမယ်အကြောင်းလဲ Twitter လူမှုကွန်ရက်မှာသမရထွန်းကပုံထုနေမှာပြောဆိုခဲ့ပါတယ်။Paris သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့သမ္မတထရမ့်အစိုးရကပြင်ဆင်နေတဲ့အချိန်မှာပဲပြည်သစ်နိုင်ငံကလည်းအမေရိကန်လိုနိုင်ငံကြီးတွေဒီသဘောတူညီချက်ကနေနှုတ်ထွက်သွားရင်ဖြစ်ပေါ်လာမယ့်အခြေအနေတွေအတွက်ကြိုတင်ပြင်ဆင်မှုတွေစတင်လှုပ်ဆောင်နေပြီလို့ပြင်သစ်အစိုးရပြောခွင့်ရခရစ်စတိုဖီကတ်စတာနေကသတင်းတောက်တွေကိုပို့ထုတ်နေမှာပြောပါလေ
Et Nicolas Hulot a insisté sur ce volet international sur les risques que ferait courir non pas la France mais au monde une mise en cause
ပြင်ပဝန်ကျင်ဆိုင်ရာဝန်ကြီးနီကိုလာဦးလိုကလည်းပဲရစ်ရာသီဥတုဆိုင်ရာသဘောတူညီချက်ကနေနိုင်ငံကြီးတွေနှုတ်ထွက်သွားမယ်ဆိုရင်ဒီသဘောတူညီချက်ထိရောက်မှုရော့ကျသွားနိုင်တယ်နောက်ပြီးတော့ဒီကနေဖြစ်ပေါ်လာမယ့်နောက်ဆက်တွဲအကျိုးဆက်တွေဟာလည်းပြင်သစ်နိုင်ငံအတွက်သာမကပဲတစ်ကမ္ဘာလုံးကိုတက်ရောက်မှုဖြစ်ပေါ်စေနိုင်တဲ့အတွက်အဲ့လိုဖြစ်လာမယ့်အခြေအနေတွေကိုကြိုတင်ပြင်ဆင်ထားကြဖို့လိုအပ်တယ်ဆိုတဲ့အကြောင်းနဲ့လူတိုင်းကလည်းလွတ်လပ်စွာကြိုတင်ပြင်ဆင်နိုင်ကြောင်းပြောထားတဲ့အကြောင်းနဲ့ပြင်သစ်နိုင်ငံဘက်ကလည်းကြုံတွေ့လာရမယ့်အခြေအနေတွေဖြစ်နိုင်ခြေတွေအတွက်ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်နေပါပြီလို့ပြင်သစ်အစိုးရပြောခွင့်ရခရစ်စတိုဖီကတ်စတာနေကပြောတော့တာပါကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ဥရုယာသီပြောင်းလဲမှုရဲ့ဒဏ်တွေကိုကမ္ဘာတဝန်းကနေ့အချိန်မှာရင်ဆိုင်ကြုံတွေ့နေကြရပြီလို့အင်္ဂါနေ့မှာပြောကြားလိုက်ပါတယ
် And the effects of climate change are already being felt around the world and they are dangerous and they are accelerating
ဒါသီဥရုအပြောင်းလဲရဲ့ရက်ခတ်မှုတွေကိုအခုအချိန်မှာကမ္ဘာတဝန်းရင်ဆိုင်ခံစားနေကြရပါပြီဒါဟာအင်မတန်အန္တရာယ်ကြီးမားပြီးအလင်းအမြန်လည်းဖြစ်ပေါ်နေပါတယ
်ဥရုရာသီပြောင်းလဲမှုကိုတိုက်ဖြတ်နိုင်အောင်ဖန်လုံအိမ်တန်းငွေရိုးစိမ့်မှုရှော့ချရေးအတွက်သမ္မတဘာရက်အိုဘားမားအစိုးရက2015ခုနှစ်အတွင်းသဘောတူပြီးလိုက်တဲ့နောက်မှာအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း200နီးပါးကဒီပဲရစ်သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။သမ္မတထရမ့်ကဒီသဘောတူညီချက်ကနေနှုတ်ထွက်လိုက်တာဟာရုပ်ောက်ပွဲမဲဆွယ်စည်းရုံးမှုအတွင်းသူ့ပေးခဲ့တဲ့ကတိတွေကိုအကောင့်ထည့်ဖော်လိုက်တာလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာဒီသဘောတူညီချက်မှာမပါသေးတဲ့တခြားဆက်မှုဖွံ့ဖြိုးပြီးတခုတည်းသောနိုင်ငံဖြစ်တဲ့ရုရှားနဲ့အတူတူယက်တီလိုက်တာလည်းဖြစ်ပါတယ်။သမ္မတထရမ့်ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်မှာကျင်းပခဲ့တဲ့ဆက်မှုထိပ်သီးခုနှစ်နိုင်ငံ G7 ညီလာခံအတွင်းဂျာမနီဝန်ကြီးချုပ်အင်္ဂလာမာခဲအပါအဝင်ဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကတိုက်တွန်းပြောဆိုမှုတွေကိုလက်မခံဘဲဒီသဘောတူညီချက်ကိုအတည်ပြုထောက်ခံဖို့ညှဉ်းဆန်းခဲ့တာပါတရုတ်နိုင်ငံပြည်ရင်ကမ္ဘာမှာကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုဒုတိယအများဆုံးဖြစ်တဲ့အမေရိကန်နှုတ်ထွက်မယ်ဆိုရင်တော့ဒီသဘောတူညီချက်ကိုထိခိုက်မဲ့အလားအလာတွေရှိနေပါတယ်ခင်ဗျာ
ကိုယ်စားဝန်လိုက်စုစည်းတင်ပြခဲ့တာပါအခုတော့ဖိလစ်ပိုင်နိုင်ငံအခြေအနေကိုကြည့်အောင်ပါဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာဆစ်သွေးကြွခေါင်းဆောင်ဟာဘီလွန်ကိုဖမ်းဆီးဖို့စူးစမ်းတာကနေစတင်ခဲ့တဲ့ဖိလစ်ပိုင်တောင်ပိုင်းဒေသတိုက်ပွဲတွေအခုချိန်ထိပြင်းထန်နေစေဖြစ်ပါတယ်ဖိလစ်ပိုင်တောင်ပိုင်းမန္တနာအုပ်ကျွန်းမှာဆေးအုပ်ချုပ်ရေးအမိတ်ကြီးညာထားပြီးဆစ်သွေးကြွတွ
ဒီနေ့ကတော့ဒီနေ့ပတ်ပြီးခဲ့ပြီဖြစ်ပေမဲ့ရောပါသက်တာလာတဲ့အနေအထားမရှိသေးပါဘူး တိုက်ပွဲတွေအတွင်းအရသားတွေအပါအဝင်လူပေါင်း85ဦးထက်မနည်းသေဆုံးခဲ့ရပြီလို့ဖြစ်ပါတယ်။တောင်ပိုင်းမန္တနာဦးကျွန်းပေါ်ကမာရာဝီမြို့မှာအစ္စလာမ်ရဲ့ဆွေရောင်းISFနဲ့ဆက်ဆက်မှုရှိတဲ့စစ်သွေးကြောင်းဆောင်အစ်နီလွန်ဟာပီလွန်ခေါင်းအောင်နေတယ်လို့ဖိလစ်ပိုင်ဆွေရကယူဆပြီးဖမ်းဆီးဖို့ကြိုးစားရကစားလို့နှစ်ဖက်တိုက်ပွဲတွေစခဲ့တာပါ။တိုက်ပွဲတွေဖြစ်ခဲ့တဲ့အင်္ဂါနေ
duta de ga kan lan ma de.
I am announcing to all na lahat ng sundalo ng MI
kamya ro sit da re phi lak khan me la sa khan sa kwe atu lu ya me ein re pe me tanat blu pi ya re so da ga kamya ti bi da ba tanat khlou phyou da la ko be le jin me wo lo da ba
လူရင်နှစ်သိန်းလောက်ရှိတဲ့မာရာဝီမြို့တွင်စစ်သွေးကြွတွေနဲ့ဖိလစ်ပိုင်စစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေဆဲဖြစ်ပြီးဖိလစ်ပိုင်စစ်တပ်ကတော့လေကြောင်းကနေတိုက်ခိုက်နေတာပါစစ်တပ်ပြောခွင့်ရဘုံမှုချုပ် Restituto Padilla ကတော့လိုအပ်လို့လုပ်တာလို့ပြောပါတယ
် There was a need to do surgical airstrikes because of strategically emplaced enemy presence
ရန်သူတွေကဗျူဟာမြောက်နေရာယူထားတာကြောင့်ပြစ်မှတ်ထားပြီးလေကြောင်းကနေတိုက်ခိုက်ဖို့ကလိုအပ်ပါတယ်တခြားနီလန်းမရှိပါဘူးလိုအပ်တဲ့စစ်အင်အားနဲ့မကင်တွယ်ဘူးဆိုရင်နေပြည်တော်ရဲ့လုပ်ငန်းစဉ်ကကြာရှည်နိုင်ပြီးတော့အရသာတွေအတွက်ရောစစ်တပ်အတွက်ပါအသက်အန္တရာယ်ပိုရှိလာနိုင်ပါတယ
်ဖိလစ်ပိုင်တပ်တန်းရဲ့စစ်သွေးကြ Isnilon Hapilon အဲ့ဒီဒေသအတွင်းမှာရှိနေသေးတယ်လို့လည်းစစ်တပ်ကယူဆထားတာပါတိုက်ပွဲတွေဆင်းနေနေချိန်မှာလူပေါင်းတောင်းနဲ့ချီပြီးတော့လဲအိုးအိမ်ဆွန်ခွာထွက်ပြေးနေကြရပါတယ်။စေုပ်ချုပ်ရေးကိုစန့်ကျင်တဲ့အနေနဲ့တော့မြို့တော်မနီလာကအထက်လွှတ်တော်ကိုတက်ကြွလှုပ်ရှားသူတွေချီတက်ဆန္ဒပြကြပါတယ်။ဆန္ဒပြသူတူဖြစ်တဲ့ JC တာဟာနိုကတော့အခုလိုပြောပါတယ
်။ There are many ways to address terrorism that will not
အရသာတွေနောက်ပြီးတော့မင်ဒါနာဝိုကဒေသခံတွေရဲ့အခြေခံအခွင့်အရေးနဲ့လူအခွင့်အရေးတွေကိုစည်သေးစရာမလိုပဲအကြမ်းဖက်မှုတွေကိုနှိမ်နင်းနိုင်တဲ့နည်းလမ်းတွေအများကြီးရှိပါတယ်။နောက်ဆုံးတော့စစ်အုပ်ချုပ်ရေးချမှတ်တာကအာဏာအလွဲသုံးစားလုပ်ဖို့ဖိတ်ခေါ်တယ်လို့ဖြစ်စေပါတယ
်။နောက်ဆန္ဒပြသူတူဖြစ်တဲ့အန်ဂျယ်လီကဘတ်ကက်ကအခုလိုပြောပါတယ
်။ The past presidents have encountered so many clashes, different clashes, but they have never declared martial law.
အင်းသမားတွေလည်းတိုက်ပွဲတွေကိုကင်တွယ်ခဲ့တာပါပဲ။သူတို့စစ်အုပ်ချုပ်ရေးအမိန့်မထုတ်ခဲ့ပါဘူး။ပြည်ထောင်စုကဖြည့်ရှင်းလို့ရနိုင်ပါတယ်။ဒါပေမဲ့မစ္စတာဒူတာဒီကတော့ဒီတလန်းပဲစဉ်းစားပါတယ်။သူရဲ့ဘောကြောင့်သာလည်းဖြစ်နိုင်ပါတယ်။တခြားနီလန်းကိုမစဉ်းစားနိုင်တော့ဘူးလေ
။စေုပ်ချုပ်ရေးကျင့်သုံးတဲ့အပေါ်လွတ်တော်နဲ့တရားရုံးချုပ်တို့ကကြီးကြပ်ရမယ်လို့အခြေခံဥပဒေမှာပြဋ္ဌာန်းထားပေမဲ့ဖိလစ်ပိုင်သမ္မတကတော့ဒါကိုလစ်လျူရှုထားပါတယ်။ဖိလစ်ပိုင်ရဲတပ်ဖွဲ့နဲ့လက်နက်ကိုင်တပ်ဖွဲ့တွေကနိုင်ငံလုံးကျုံပါပြီလို့ပြောလာတဲ့အချိန်ထိစစ်အုပ်ချုပ်ရေးကျင့်သုံးမယ်လို့သမ္မတကပြီးခဲ့တဲ့စနေနေ့မှာပြောတာပါ။ဖိလစ်ပိုင်နိုင်ငံမှာစစ်အုပ်ချုပ်ရေးကျင့်သုံးမယ်ဆိုရင်တော့အကြောင်းပြချက်နဲ့အတူသမ္မတကလွှတ်တော်ကိုအစီအခံတင်ပြဖို့အခြေခံဥပဒေကပြဋ္ဌာန်းထားတာဖြစ်ပါတယ်။သမရရဲ့ရပ်ပေါင်း60စေုပ်ချုပ်ရဲ့အမိန့်ကြီးညာချက်ကိုလွတ်တော်ဘက်ကပယ်ဖြတ်နိုင်စွမ်းလည်းရှိပါတယ်။ဒါပေမဲ့သမရဒူတာတေးကတော့လုံထုံးလုံနည်းတွေကိုလစ်လျူရှုပြီးစေုပ်ချုပ်ရဲ့အမိန့်ကိုတက်တန်းတိုးမဲ့သဘောမျိုးပြောဆိုထားပါတယ်ရှင
်။မန်တင်ကြီးတိုက်ပြောပြခဲ့တာပါခင်ဗျာ။မကြာခင်မှာမနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ရာဥကျော်စံသားရဲ့မြမအရေးသုံးသက်ချက်စရတွေကိုလိုင်းလိုမီတာ32 40 48 50နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်ဖမ်းယူနှาศင်နေပါလေ VOA ကိုနှาศင်နေတဲ့အတွက်ကျေးဇူးပါခင်ဗျာ
ဒီ VOA မြမပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြမစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်
ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Tan ရဲ့ကြာသပတေးနေ့မနက်ခင်းအစီအစဉ်တွေကိုမနက်9နာရီအထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုလိုင်းနူမီတာ32 kHz 93.3 ညလိုင်းနူမီတာ40 kHz 943.3 ညလိုင်းနူမီတာ50 kHz 5999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသူယုံကြည်ကဏ္ဍကိုတင်ဆက်မှာဖြစ်တယ်လို့ဦးကျော်စံသားရဲ့မြန်မာအရေးသုံးသက်ချက်မှာတော့
ရေဘူးရချုံပြီးပြောမယ်ဆိုလို့ရှိရင်တော့အဲ့ဒီ38ချက်ကတော့ညီလာခံကိုတက်ရောက်နေတဲ့လက်မရေးထိုးကြတဲ့အစုအဖွဲ့တွေကိုပဲကိုစားပြုတဲ့အနေအထားပဲဖြစ်ပါတယ်။တိုင်းပြည်လုံးကိုလွှမ်းချုပ်
ပင်လုံးညီလာခံနဲ့ပတ်သက်ပြီးတော့ဆွေးနွေးထားချက်တွေကိုနောက်ပိုင်းမကြာခင်မှာနှားဆင်ရဖို့ရှိပါတယ်ခင်ဗျာ။အခုတော့ကမ္ဘာမီဒီယာတွေမှာပေါ်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဦးကျော်ဇန်သားနဲ့အတူဒေါခင်မျိုးသက်တို့ကတင်ဆက်သွားမှာပ
ါမြန်မာညီရင်းညီလာခံအပြီးမရေရာတဲ့ဆွေးနွေးပွဲခီးဆွဲကောင်းစဉ်နဲ့ Nikkei Asian Review မှာ Richard Hose ရေးသားထားတာကိုဥစွာတင်ပြလိုပါတယ်ပင်လုံဆွေးနွေးပွဲမှာတရုတ်ညှိပေးလို့တိုင်းဒေသနဲ့ကိုင်းအဖွဲ့တွေပုံမတက်ရောက်ခဲ့ကြတယ် Federal Democracy နိုင်ငံဖြစ်မယ်ဆိုတဲ့အချက်ပါဝင်တယ်အနာဂတ်ညဉ့်ဉန်းရေးအတွက်အခြေခံမူ38ချက်သဘောတူညီကြပါတယ်။တိုင်းရင်းသားအဖွဲ့21ဖွဲ့အနက်15ဖွဲ့တက်ရောက်ခဲ့ပါတယ်။စစ်တပ်နဲ့ပဋိပက္ခဖြစ်နေစေကိုကန်းပလောင် AA တို့ကိုတက်ရောက်ခွင့်ပြုခဲ့တာဟာအင်မတန်ကောင်းမွန်တဲ့အစဉ်အလာဖြစ်ပါတယ်။ဒါပေမဲ့ GWSA ဟာဖွင့်ပွဲတက်ညစာစာရုံကလွယ်ပြီးထိတိယောက်ပါဝင်ဆွေးနွေးခြင်းမရှိပါဘူး။ NCA အစ်စ်တစ်ခုကိုစာရေးတင်ပြခဲ့ပေမဲ့အခုလက်ရှိ NCA ကိုပဲလက်မှတ်ရေးထိုးဖို့မှတပါတခြားနီလာမရှိဘူးလို့ညစာစာပွဲမှာဒေါအောင်ဆန်းစုကြည်ကအပြတ်ပြောလိုက်တယ်လို့သတင်းထွက်ခဲ့ပါတယ်။ညဉ့်ရက်ဖြစ်စဉ်ရှေ့ဆက်ရမယ့်ကိစ္စနဲ့ပတ်သက်ပြီးပါဝင်ဆွေးနွေးသူတွေအားလုံးကကြေညာမှုမရှိကြပါဘူး။အထူးသဖြင့် NCA ကိုလက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေကဆိုရင်အစိုးရနဲ့စစ်တပ်တသဘောတည်းဖြစ်သွားပြီဆိုတဲ့ကိစ္စကိုစိုးရိမ်ကြသလိုသူတို့သဘောထားဘေးဖယ်ခံရပြီးတစ်ဖက်သက်ဆက်လုပ်သွားလိမ့်မလားဆိုတာကိုလည်းသူတို့စိုးရိမ်ကြပါတယ်။ဆွေးနွေးသဘောတူကြတဲ့အချက်တွေဟာလည်းပဲတိုင်းသားအဖွဲ့တွေတင်ပြတာကိုကန်တာလိုက်ဖွဲ့စည်းထားတဲ့အစုအဖွဲ့များကစစ်စစ်ပြီး UPDJC ကအတည်ပြုခဲ့တဲ့အချက်တွေသာဖြစ်ပါတယ်။တင်ပြချက်တွေကိုအခုလက်ရှိဖွဲ့စည်းပုံနဲ့မညီဘူးဆိုပြီးပြချက်ခံရတာကိုလည်းတိုင်းသားကသိမကျေနပ်ပါဘူး။ပြည်နယ်တိုင်းလိုက်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးတိုင်းသားကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အဓိကအချက်တွေကိုတော့နိုင်ငံတော်ကအစုပြုခဲ့ခြင်းသာဖြစ်ပါတယ်။သို့တော်လည်းပဲပြည်ထောင်စုကခွဲမထွက်ဖို့ပြန်လည်ကတိပေးဖို့လိုတယ်ဆိုတဲ့ကိစ္စမှာတော့တိုင်းဒေသကိုယ်စားတော်တော်များများကသဘောမတူလို့ရပါဘူး။ဒါအပြင်38ချက်ထက်ကအများစုဟာလက်ရှိဖွဲ့စည်းပုံပေါ်ပြပြီးအချက်တွေကိုထက်မှန်အတည်ပြုတဲ့သဘောသာဖြစ်နေပါတယ်။အခုအစုအဖွဲ့တွေကတင်ပြတာကို UPDJC ကအတည်ပြုပြီးတဲ့နောက်ဆက်လက်ဆွေးနွေးခွင့်မပြုခဲ့ပါဘူး။အခုရှိနေတဲ့ညီညာရေးဖြစ်စဉ်စစ်တိုးနိုင်ဖို့အတွက် UWSA ဝတ်တပ်ဖွဲ့ဟာအဓိကကြနေပါတယ်။ဒီဖြစ်စဉ်မှာသူတို့ပါလာခြင်းအပြင်အကျိုးရောက်တာတဲ့အကျိုးပူများလိမ့်မယ်ဆိုပြီးဆွဲဆောင်နိုင်မယ်ဆိုရင်တော့ညီညာရင်ဖြစ်စဉ်ဟာတူတက်မှုစည်းစားလာရရှိလာနိုင်ပါတယ်။လွယ်မဲ့ကိစ္စတော့မဟုတ်ပါဘူး။တရုတ်အပေါ်မှာအများကြီးမူတည်နေတယ်လို့យေတာထားပါခင်ဗျာ
။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးအတွက်ခီးရှည်ကြီးကိုဆက်ပြီးရှောက်အောင်မယ်ဆိုတဲ့ဆောင်းပါးကိုမေလ31ရက်နေ့ထုတ် Global Times မှာတွေ့ရပါတယ်။တနင်္ဂနွေလုံးတိုင်းတန်နဲ့အဖြစ်ခက်ရဆင်းနိုင်မှုအချိန်လုံးမှာဖြစ်ပေမဲ့အခုကျင်းပခဲ့တဲ့ဒုတိယကြိမ်ပင်လုံညီလာခံကိုမြောက်ပိုင်းလက်နက်ကိုင်9ဖွဲ့တက်ရောက်ခဲ့တာဟာတရုတ်ရဲ့ကြိုးစားမှုကြောင့်ပါတဲ့ဒါပေမဲ့တိုင်းဒေသနဲ့ကန်တွေလက်မှတ်မထိုးကြတာဟာတရုတ်ပေါ်မူတည်နေတဲ့ဆိုတဲ့ဝေဖန်မှုတွေတွေ့ခဲ့ရပြီးကိုရှုခဲ့တဲ့မိကိုပြန်ပြီးနှိမ့်မှုလက်မှတ်မထိုးဘဲကျန်းနေတဲ့တိုင်းဒေသအဖွဲ့တွေဟာအရင်ကတရုတ်မှာအခြေစိုက်တဲ့အခုပြိုကွဲသွားပြီဖြစ်တဲ့ဗမာပြည်ကွန်မြူနစ်ပါတီရဲ့လက်ကျန်တွေမှာသူတို့ကိုတရုတ်ကပံ့ပိုးပေးနေတာတွေရပ်ပစ်ဖို့တောင်းဆိုခဲ့ပါတယ်တဲ့ဒါပေမဲ့တရုတ်ဟာအရင်ကအာရှဒေသတွေကကွန်မြူနစ်ပါတီတွေကိုအားပေးခဲ့ပေမဲ့အခုအပြောင်းလဲတွေနဲ့တကားဖွင့်ဝါဒကျင့်သုံးနေပြီဖြစ်ပြီးတကယ်တမ်းပြောရရင်မြန်မာပဋိပက္ခဟာတရုတ်အရင်းခံမဟုတ်ဘဲဗြိတိသျှကိုလိုနီနယ်ချက်ရဲ့သွေးခွဲအုပ်ချုပ်မှုကြောင့်လို့ဖြစ်တယ်ပါတယ်။နိုင်ငံရေးစီးပွားရေးနဲ့ယဉ်ကျေးမှုဩဇာကြီးတဲ့အင်းကြီးချင်းနိုင်ငံနည်းနဲ့တရုတ်ကမြန်မာတိုင်းဒေသလက်နက်ကိုင်တွေကိုပေးယူရတဲ့အတွက်အသုံးချစရာမလိုဘဲနှစ်နိုင်ငံစလုံးကောက်မှုတည်ငြိမ်မှုကိုပဲလိုချင်ပါတယ်တဲ့။မြန်မာနိုင်ငံမှာအမျိုးသားပြန်လည်တည်မြဲရေးဟာအမျိုးသားရေးဝါဒနဲ့အဓိကသက်ဆိုင်နေတာဖြစ်ပြီး တကယ်ဆိုရင်စစ်တပ်တစ်ခုတည်းရှိရမယ်ဆိုတဲ့မူနဲ့လွတ်တော်မှာစစ်တပ်တမသားရှိနေတာကိုလက်မခံနိုင်တဲ့တိုင်းဒေသတွေရဲ့ဒီတပ်မတော်ကိုအယုံကြည်မဲ့တဲ့ကိစ္စကအခုကျင်းပခဲ့တဲ့ဒုတိယပင်လုံညီလာခံမှာအဓိကဆွေးနွေးကြတဲ့ပြဿနာပါတယ်။ NLD မှာအာဏာအပြည့်မရှိဘဲစစ်တပ်နဲ့ဘျူရိုကရက်တွေစီမှာသာအာဏာရှိနေသေးတဲ့မြန်မာနိုင်ငံအတွက်အပြောင်းလဲဟာရှေ့မတိုးနိုင်ပဲဖြစ်နေခြင်းမှာမြမရေးကျွမ်းကျင်သူတွေအနေနဲ့အနောက်တိုင်းနီးဖြူဟာတုံးတက်သူတွေနောက်မျက်စိမှိန်လိုက်မနေပဲအနားရောက်နေပြီဖြစ်တဲ့တရုတ်ရဲ့ပိုလန်မှာတစီမံကိန်းမှာအဖွဲ့ရင်းအားလုံးဒီအခွင့်အရေးကိုလက်မလွတ်ကြဖို့တရုတ်ပြည်သူနေစဉ်သတင်းစာအက်ဒီတာတဦးဖြစ်တဲ့ဆောင်းမရှင်တင်ချန်းကတိုက်တွန်းထားတာပ
ါ။ဗမာမီဒီယာတွေမှာဖော်ပြနေတဲ့မြမပြည်ဆိုင်ရာအကြောင်းတွေနားဆင်ရပြီးအခုတခါတော့မနေ့ကအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ်
။အခုတော့မနေ့ကနိုင်နားဆင်နေကြအင်္ဂလိပ်သင်ခန်းစာကိုလေ့လာနိုင်ကြပါပြီ။ဒေါ်လာတန်စီစဉ်တင်ဆက်တဲ့ American Indian သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင
်။ဒီနေ့မြတ်တွေ့ကျင်ပြတ်မင်း Indian အသုံးကတော့
Beating a dead horse.
ဆိုတာပဲဖြစ်ပါတယ်။ဆာလုံးမောင်က B-E-A-T-I-N-G Beating ကရိုက်တာနှက်တာ A-D-E-A-D Dead သေတာ H-O-R-S-E Horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီပဲကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါ။ခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမယ်သေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါလေ။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီသေးသေးရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးညှို့လင့်ကျကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါလေ။ဒီတော့နဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမင်းအရက်ဖြတ်မဲ့လူစားမျိုးမဟုတ်ဘူးဗျာလို့အတိအပင်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
ညှို့လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse.
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်ရဲ့အီရီယန်သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာပါခင်ဗျာအခုတခါတော့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါလေကျင်းပပြည်စည်းခဲ့တဲ့21ရာစုပင်လုံးဒုတိယအကြိမ်ကြီးလာကဟာညဉ့်ဉန်းကြီးအတွက်အကောင်းဘက်ကိုရွေးစီခဲ့တယ်လို့ကျင်းပပွဲကိုတက်ရောက်ခဲ့သူတွေကပြောနေချင်းပါပဲမတက်ရောက်ပဲနေခဲ့သူတွေကတော့ညီလာခံရဲ့အခြေခံအားနည်းချက်တွေလိုအပ်ချက်တွေကိုထောက်ပြနေပါလေနှစ်ဖက်ရဲ့သဘောထားအမြင်တွေကိုချင့်ချိန်စဉ်းစားနိုင်ဖို့အတွက်ညီလာခံတက်ရောက်ခဲ့သူပို့အိုအမျိုးသားလွတ်မြောက်ရေးအဖွဲ့ဥက္ကဋ္ဌခွန်မြင့်ထွန်းတက်ရောက်ဖို့ညှင်းဆန်ခဲ့တဲ့ UNFC အတွဲဘက်အတွင်မှဦးထွန်းစော်တို့နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ
်ဦးထွန်းစော်တို့ကအဲဒီအစည်းအဝေးကိုမတက်ဘူးခွန်မြင့်ထွန်းတို့ကအစည်းအဝေးကိုတက်တယ်အဓိကအဖြစ်ဘာကောတဲ့ခင်ဗျညဉ့်ချမ်းရေးလိုလာတဲ့နေရာမှာတော့အတူတူဖြစ်ပါလိမ့်မယ်ဆိုတော့ဒီညီလာခံကိုတက်တာမတက်တာဘာကြောင့်ကြွရသဲဆိုဦးထွန်းစော်နဲ့ဆက်ပြောပါခင်ဗျာ
ကျွန်တော်တို့ဒီ21ရာစုပင်လုံးညီလာခံဆိုတာဒီ NCA ပေါ်မှာအခြေခံပြီးလောက်တာဖြစ်ပါတယ် NCA မှာအားလုံးပါဝင်ရေးဆိုတဲ့အခြေခံမှုရှိတယ်ပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ကအားလုံးသူတွေကပါဝင်ပြီးတော့မှသွားရမယ့်ဖြစ်စဉ်ဖြစ်တယ်ဆိုအခြေခံအားဖြင့်ကတော့ကျွန်တော်တို့ဒီပေါ်မှာရည်တည်တာဖြစ်ပါတယ်ဒါမဲ့ညီလာခံကိုတက်ရောက်ရေးမတက်ရောက်ရေးကတော့ NCA လက်မဲ့ရေးထိုးခြင်းမထိုးခြင်းအပေါ်မှာမူတည်သွားတဲ့အခါကျတော့ကျွန်တော်တို့က NCA ကိုလက်မဲ့ရေးထိုးနိုင်ဖို့အတွက်ဒီနိုင်ဆွေးနွေးနေတဲ့ဖြစ်စဉ်မှာပဲရှိပါသေးတယ်။ဆိုအဲ့ဒီအနေထားအောက်မှာကျွန်တော်တို့ကိုပါဝင်မှုအခွင့်အလမ်းနဲ့ဒန်တူရည်တူရှိမှုပေါ့နော်။နောက်ပြီးတော့မှဆွေးနွေးဆုံးဖြတ်ပိုင်ခွင့်တို့ဘာလို့မရှိတဲ့အပေါ်မှာကျွန်တော်တို့မတက်ရောက်နိုင်တဲ့အနေထားကိုရောက်သွားတာဖြစ်ပါတယ
်။ဟုတ်ကဲ့။ခွန်မင်းထွန်းတို့ဘာကြောင့်တက်တယ်လဲ။နောက်ပြီးတော့ဦးထွန်းစောတို့မတက်တဲ့အပေါ်မှာဘယ်လိုပြောလို့ပါလဲခင်ဗျာ
။ဒီဒုတိယကြိမ်အစည်းအဝေးမတက်ရောက်ဖြစ်တဲ့အချိန်ကြီးကတော့ကျွန်တော်တို့နားလည်ထားတာကတော့ငင်းငယ်ဆောင်ရှင်နဲ့ DMC နဲ့ညီနိုင်တဲ့အခါမှာအထူးသောလိုအပ်ချက်တွေရှိအောင်မယ်။အဲ့ဒီအပေါ်မှာက ไม่ได้เอาไหนนี่ล่ะที่เดี๋ยวช่วงต้นสี่ตัวไล่ใส่ยาแค่เกษตรที่พอเลยปีนอกาดีเอสที่ประกาศต้องสุดยอดช่วยไอ้ที่ประมาณนี้ไหนบุตรเสร็จนี้ไหนนี่จะไปฉีดดาวไว้จะเอาดาวติดกันไปอุดรธานีนั่นสัตว์ที่เราจะไปลงนี่แล้วนะที่วิจิตรมาเรียกผมมาหรออันที่หลังยาวไปจากตัวนี่ล่ะที่เดี๋ยวจะมุ่งรู้ยังสิ่งที่จะที่ผมมาตั้งวัดเดียวนี่ก็จะเอาลูกเราอะไรทาราบชิวอ่ะแล้วสัตว์ที่เราจะไปลงนี่แล้วกัน เนี่ยสบายทารีดีคนที่บุรีการอ๋อดีเอ็นซีซีมาพาวเวอร์เจ้าเรื่องสิคนที่ดีอารมณ์หมดเลยเจ้าดีเอ็นซีเลยมาเยี่ยมทุเรียนดีว่ามีเที่ยวเรียนดีว่าอารมณ์อะไรนะเจ้าดูดูว่าดีดูแค่ไหนเอ็นซีจะทำยังไงจะมาเจ้าเราเชื่อป่ะโอเคพอดีอากูตัวนี้เจ้าดีเอ็นซีตัวละก็รอเงี้ยเงี้ยจริงจริงจะคุ้นรู้อภิชาบุตรแต่เก็บเอาเชื่อป่ะเลยไอ้ย่า
อุทงจรูยูเอ็นเอฟซีเอ็นซีวันนี้มันมาทัวร์เรือดีแน่ดีเอ็นซีหลังยังสัตว์บ้านแม่สุดเลยอากูน่าสนพอเท่าไรนี่ละกันเนี่ยยาละประมาณเบลุซุงตะลุ่ยอะไรอยู่โอเคอากูมันนี่ก็จรูดีต้องจะคนเช่ดีบิวเลมันยี่ทุ่งไรด้วยบาร์เลยเอราวูวิดาวซูตบอร์ดูซาจูเอซีไปดูคู่นี่เนี่ยเอาไปที่นี่เนี่ยไม่อยู่จ้าด้วยบาร์เลยโดยจรูมีน่ารอด่ารออินฮัซูอาลงเย่เนาะตบอร์ดัตตูจามู ไม่ใช่บุปผาเนาะนับวิโรมานี่ละกันก็จะยาวนี่เลยสู้เพื่อดีๆเท่มาเลยไปจริงๆเลยไม่ใช่เราจันนโรตุยาบาร์เลยแล้วเราจันนโรว่าดีเยบุยะชงมีพิอมิสุโลชินเนาะไอ้ที่ต้องจะคนเช็คการ์ดนี่ละกันก็จะยาวนี่เลยเนาะแล้วไม่ยึดทุจริตสู้เพื่อเรื่องไปกูจะพิวเรื่องนี้ทับไปที่บาร์เลยแต่ได้กี่ลงก็ล้านชงเนี่ยนี่ทารมไม่ใช่บุโรจันนโรเอลุต้องจะมีบาร์เลย
สุดอ่ะกูเอ็นซีกูเล่นมาทุเรศเบก้าบอลเลยกูนี่ละกันผมไม่ได้แค่เบก้าก็สลับปีรอป่าวในไหนแม้หลังยังว่าสีว่าอะไรอยู่เอาจันนโรว่ารอดีเอ็นซีหลังยังผมมาตัวบูเต็ดบอลได้สีบีพีบาร์เลยไอ้ตัวเลเวจันนโรว่าเอ็นซีเล่นมาเยอะเท่าไหร่เดี๋ยวจันนโรสูบยูจะกูจะตัวในที่ไหนเนี่ยจะนี่จะสีบีพีบาร์เลยตัวไอ้ช่วยในมือได้ไหมจันนโรเซตตัวไม่สุดเลยตัวบอลทำไปสีบาร์เลยไอ้ยี่ไหนมือปีหลังไหนแม้ละสีว่าละมาปีเลยเหรอ
จ้ารอดีแต่เมื่อโดนเนี่ยสุยาเย่เนาะตัวบอลได้ประมาณมุติบาลเลยไหมจันนโรก้าจะเก๋จะมันเนี่ยยิ่งใหญ่กว่าพอทำไหมเมื่อเช้าเนี่ยจันนโรได้พิพิธภัณฑ์เลยยี่เซียนเลยที่สาวยี่กว่าลูกนายกูด้วยสุรุ่ยเนาะเอ้าจู่อาลูกป่าวเองเนี่ยเดินดูยี่ดูชิมูปอมาเช็คคันบีรอมาดาสุยเนี่ยนายเนี่ยเข็นจีนี่กูพันธุ์ยามาพิบาร์เลย ตัวเอ็นซีเอปอมาอัตเตกันบีมาบ่เนาะจันนโรตีดียันนี่เมสุยโนดาอ่ะแค่เกี่ยวเนี่ยเอาเมื่อตัวบอลเราชิบาร์เลย
คุณยินทุนุยัดบัวเราเลยจ้าลุยดีกิเซนเป็นดีว่าสุรุปูเจนมาป่าวเนี่ยยินจอดหายใจไม่เสบีตัวนี้ยามเสวนสุรุปาวินยักษ์เข้มไม่รู้สัวเลยสุรุมาป่าวินเนี่ยเสด็จมาหลักเนี่ยจริงยูเอฟซีก็ดีเอ็นซีแล้วเนี่ยผมมาป่าวินยี่ตัวสุรุปสุรุปนี่นายเนี่ยกิเซียบอกมาฮาร์โร่จันโรอัตุกิวบีโรพิโอจามชิวาดาร์โรเอ็นซีอคอนเดอร์โบเรคามาตัวอัตเดลูอัตเชดิกูทาวจีนายสุนิจาราบเชปาร์เลย อ่ะคุณดูดิอาเป็นลูกศิษย์วิญญาณในบิดามาทบทวนอะไรยันละดีก้าโร่จันนโรระสู้เพื่อยาวกูจะดูวิสุนิจาวิโรสุบยาเขยจาราบเชปาร์เลยอารมณ์ป่าวเองมูจีกามีแม่ลูอ่ะคุณอารมณ์ตัวอ่ะเพื่อจีดีโร่มาป่าวเองนั่นเองตัวอารมณ์นั่นขนาดแม่มูดีโร่จันนโรสุนิสุบยาเขยจาราบเชปาร์ตุ้มยาเจดีฮะแล้วมาทุเรศว่ามาทุเรศว่าป่าวเองเลยกูไม่ใจยังสิวบอลเลยน่าสงไม่ใจยังสิวมา
ตัวเราโกรธอะไรเลยเว้ยแต่ที่จะเนี่ยยังไม่ใช่เปล่าเอ้ยเราจะด่าเราใช่ไหมเนี่ยลุงโยอารมณ์โกรธจะพิวเรื่องจริงๆเราพิวเราไม่อยากเนี่ยท่าใช่ไหมเนี่ยแต่แกน่ะลุกใช่ไหมแต่แกน่ะยิ่งยังยิ่งพอสมัยไหมลุกสูงยิ่งเอ้ยเราคงจะมีการสูงวัยสูงชั้นลุกมาชื่นหัวเราขึ้นมาแล้วกูทุนที่ก็รอดีจนเราเอ็นซีเอชีกันบีพิลาร์เรคิดเองพอมาไม่ดีบาร์เอ็นซีเอมาชีกันเนี่ยเอาหนังยิ่งสูงยิ่งมุ่งแต่มุ่งบังใช่ไหม
มุ่งบังว่าดูว่าเดชัยยาลุงโยอะไรเจ้าอย่างไรดีด้าอะไรจิ้มไปอะไรที่สุดที่วันเดียวใช่ไหมเอริปอมามุ่งที่วิมาดูว่าเดชัยยาปีนี้เนี่ยลูทูเนี่ยเนาะอะไรปอมาโคจะพิมพ์มุ่งดูว่าอยู่รักที่บาร์เลยเกี่ยวกับเนี่ยจันรุกอ่ะเอริโลมุ่งบังว่ามาพิจารณาเนี่ยเดชัยยาพูดที่จะจาริมาเว้ยส่วนหนึ่งนี่นั่นไม่สูงสิ่งอ่ะพูดที่จะก้าวหน้าเนี่ยเนาะจะไปจีเกอร์จาริมาส่วนหนึ่งนี่นั่นทะเลลูกเนาะที่เลี้ยง แต่ปีก่อนในนิทานชีบาร์เลยทำไมคุณนิทานก็อารมณ์ปังวิ่งไปมาเช็คงานปีก่อนรับชีบาร์เลยอารมณ์ปังวิ่งสุดีมาจันรุกอ่ะลูทูเล่ปาวาร์เลยแล้วเนี่ยเอาดีเซเวสุสัยดีเลยปังวิ่งเล่ปังวิ่งไทยดูเลยไอ้มาเทตาราชีบาร์เลยแล้วเนี่ยเอาดีลุงโยอารมณ์ปังวิ่งในนิทานก็มันพอสาวในแต่เนี่ยกาลเป็นลุงอ่ะรอไอ้ที่เข่งจริงก็เทปบอลอะไรยันเล่หูเดียร์ฮะอารมณ์ก็กูจะพิวเรื่องพิวลุไม่อะไรชินในนิทานไปคิดเองแล้วจันรุกเอลุน่าเลยบ
ကျွန်တော်ပြောရဲအနာသုံးရလုံကိုဒါပြင်းတဲ့တိုင်းဒေတာကြီးတွေကိုလူမျိုးစုတွေလက်ထက်ကိုအနှိမ့်မဲ့ပေါ့ဗျာအကြံပြင်းနိုင်ငံကြီးအပြင်ဒါသိအကြီးတွေချက်ပါဒီလိုအနှိမ့်လာတော့ဟုတ်ပြီဒါမဲ့အဲ့ဒီအုပ်ချုပ်ရေးအဖွဲ့အစည်းကလူတုဆန္ဒနဲ့အညီရွေးကောက်တင်လျှောက်ခွင့်ရှိမလားဘဟုကပဲခန့်အပ်နေမလားစသဖြင့်အစိုးရအဖွဲ့တို့ဝန်ကြီးချုပ်တို့စတာကိုအဲ့ဒါကသဘောတူမှုပဲလို့ ဒီရောင်းဖို့လို့ဒီပြည်တော်စုနဲ့ဒီပြည်နယ်များကြအနာကိုယ်ကူနဲ့ပတ်သက်ရင်တော့ဖယ်ရယ်အခြေခံမူတိုင်းပေါ့လေဘို့ပြည်တော်စုဆိုရနေပြီးတော့ဒါတိုင်းပြည်နယ်မှာရှိတဲ့အုပ်ချုပ်တဲ့အကြီးအကဲတွေကိုဖြုတ်ပြတာမျိုးခန့်အပ်တာမျိုးမဟုတ်ဘဲနဲ့သက်ဆိုင်ရာပြည်နယ်တွေကပဲမိမိတို့အုပ်ချုပ်ရေးအကြီးအကဲကိုခန့်အပ်တောင်းပေးတာမျိုးဒါကတော့အခြေခံကတော့ရှိတာပြီးတာဖြစ်သွားကြောင်း
အားလုံးပါဝင်ရေးမှုနဲ့အားလုံးလက်ခံနိုင်မဲ့မှုများဆိုတာကတော့ဒါဆက်ဆက်ပါလေကျွန်တော်တို့အားလုံးပါဝင်နိုင်အောင်ကျွန်တော်ကြိုးစားကြရမယ်အားလုံးကမပါဝင်နိုင်သေးပေမဲ့လို့ဒီ NCO ဆိုရနဲ့တက်မတော်ဘူးကွာခင်ဗျားတို့တိုင်းရင်းသားအင်အားစုတွေအနေနဲ့ဘယ်လောက်ထိနားချနိုင်ပါသလဲဘယ်လောက်ထိဆွဲဆောင်ဖို့ကြိုးပမ်းကြပါသလဲဘယ်လောက်အောင်မြင်နိုင်မဲ့အလားအလာရှိပါလဲအဲအဲ့ဒါကတော့ကျွန်တော်တို့ဒီအခု NCO လက်မှတ်ရေးထိုးတာတဲ့ရှစ်ပွဲအနေနဲ့ကတော့အစိုးရအလို့တော်တက်မတော်များနဲ့ဒီအခုကျွန်တော်တို့လက်မှတ်မြေးထိုးတဲ့ညီတော်များကြားမှာကျွန်တော်တို့ကတော့ပေါင်းကူးတရားအနေန
ဖြစ်နေကြမလားတစ်ချိန်ချိန်မှာပေါင်းစည်းပြီးတော့အားလုံးပြည်သူလူထုအားလုံးမျှော်လင့်တဲ့အတိုင်းတညီတညွတ်ထက်ဖြစ်လာနိုင်လို့ထင်ပါလားဟုတ်တယ်လားကျွန်တော်မြင်တာကတော့ဒီအဓိကကွဲပြားနေတာကတော့တည်တာနေတာတော့တက်မတော်ရဲ့ရည်တည်ချက်သဘောထားဖြစ်ပါတယ်တက်မတော်ရဲ့ရည်တည်ချက်သဘောထားကတော့ပြောင်းလဲမှုမရှိဘူးပေါ့နော်အဲဒီကဒီအသေးစုတ်ကိုင်းထားတဲ့ပုံစံမျိုးရှိပါတယ်အဓိကပြောချင်တာတော့ဗာလဲ ဒီကနေ့ကျွန်တော်တို့ကပြောင်းလဲလို့တဲ့စိတ်ဆန္ဒကမရှိသေးတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့ဒီလိုမျိုးဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲလို့တဲ့เนาะဆန္ဒမရှိသမျှကာလပတ်လုံးကတော့ဒါငြင်းငြင်းရင်းနဲ့ချက်တူကြနေတယ်ပြည်ထောင်စုကိုဖြည့်ရှင်းနိုင်ဖို့အတွက်တော့အလန့်ဝေးနေအောင်မယ်လို့ကျွန်တော်မြင်ပါတယ်အဓိကအပြင်ကတော့တမတော်ဘက်မှနေပြီးတော့နိုင်ငံရေးဆန္ဒဒီ
ဟုတ်ကဲ့ဥကွန်မြူနတီရဲ့နောက်ဆုံးညွှန်ရင်းချက်ကိုလည်းပဲခကြင်းချင်းပြောပြပါခင်ဗျာအလောက်ကအတူလက်တွဲလုံးနိုင်ပို့တော့လို့ပါတယ်ကျွန်တော်တို့ဒီဆွေးနွေးခဲ့တဲ့အတွေ့အကြုံတွေရပါလိမ့်သူအပြစ်တော့တမတော်ဘက်ကခုနကကိုတွန်းစောပြောသလိုနှစ်ထောင်ရှစ်ခုစီပေါ်ကြီးကဥရောမူတီပြီးတော့မှသူတို့ရက်တိကျက်တိဆုတ်ကန်ထားမှုတွေရှိပါတယ်သို့တော့အချိန်လေးပုံမှန်မူတီပြီးတော့ သူတို့ဘက်ကပြောင်းလဲမှုတွေလည်းဒီညီလာခံမှာတော့ရှိခဲ့တယ်လက်တွေ့မှာအတူတကွဆွေးနွေးညှိနှိုင်းနိုင်မဲ့
အခင်းကျင်းတရားကတော့ဒီလိုအပ်ပါတယ်ဒါမှကျွန်တော်တို့ရဲ့ပြည်တော်စုကိုကျွန်တော်တို့တိုက်ပွဲတွေနဲ့မထူထောင်ပဲနဲ့ဆွေးနွေးပွဲတွေနဲ့ပြုဆောင်နေမှာဖြစ်ပါတယ်မဆက်တဲ့ပင်လုံးဘလောက်ထိခီးပေါက်ခဲ့တယ်လဲဆိုတာကိုဦးကျော်စံသာဆွေးနွေးတင်ပြခဲ့တာပါခုတော့သူယုံကြည်ရကဏ္ဍဖြစ်ပါတယ်ညူးမြန်မာဖောင်ဒေးရှင်းအဖွဲ့ကအစည်းအဝေးညွှန်ကြားရေးမှုကုတင်မောင်ထွေးရဲ့ယုံကြ
ကပရိုဂရမ်ဒါရိုက်တာမြို့မှာဖောင်ဒေးရှင်းမှာအလုပ်လုပ်ပါတယ်လက်ရှိကျွန်တော်အမေရိကန်နိုင်ငံကျွန်တော်တို့ဝါရှင်တန် DC မှာဆိုရင်ကျွန်တော် American Council for Young Political Leaders အဖွဲ့အစည်းမှာ Fellowship School ကျွန်တော် White Series Program နဲ့ကျွန်တော်ဆင်းနေပါတယ်ဒီနေရာမှာကျွန်တော်ဒီလုံကြီးရကဏ္ဍမှာကျွန်တော်ပြောလို့ချင်တာကအထူးသဖြင့်ကတော့ကျွန်တော်တို့ကျွန်တော်နဲ့အတူ Young Political Leader တွေ Young ကျွန်တော်တို့လူငယ်အပိုင်းအဝိုင်းတွေကိုအဓိကထားပြီးပြောချင်ပါတယ်အတိဒီလိုမျိုးပြောရမှာ၃ချက်ကအဓိကထားပြီးပြောချင်ပါပထမချက်ကပညာရေးပါကျွန်တော်တို့လူငယ်တွေမှာလိုအပ်နေတဲ့အကြောင်းအရာတစ်ခုကပညာရေးပါပဲဘာကြောင့်ပညာရေးကိုအဓိကထားပြောလဲဆိုတော့ကျွန်တော်တို့ပညာရေးတစ်ခုမရှိတဲ့ခါကျရင်အမှားမှန်ခွဲခြားမှုကအယံနေပါလေဒါတော့ကျွန်တော်ပြောစရာမလိုပါဘူးပညာရေးနဲ့ဆက်လက်ပြီးပြောချင်တာကတော့ကျွန်တော်တို့အင်္ဂလိပ်စာကိုအဓိကလုပ်စေချင်တာပါကျွန်တော်တို့နိုင်ငံရေးတစ်ခုကိုစပြီးတော့လုပ်တဲ့အခါမှာကျွန်တော်တို့ပြည်တွင်းနိုင်ငံရေးရှိသလိုပြည်ပနိုင်ငံရေးတွေလည်းလေ့လာရပါတယ်။အဲဒီအတွက်ကိုပြည်ပနိုင်ငံရေးကိုနားလည်ဖို့အတွက်ကအမြဲတမ်းအချိန်နဲ့အမျှပြောင်းလဲနေတဲ့အရာတွေကိုသိဖို့ကကျွန်တော်တို့အင်္ဂလိပ်စာပတ်ထားပြီးတော့လုပ်စီခြင်းတယ်။ဒုတိယအကြောင်းအရာကတော့ကျွန်တော် participation လို့ခေါ်တဲ့ပူးပေါင်းပါဝင်မှုပါ။လူငယ်တွေအနေနဲ့အရင်ခေတ်တုန်းကလိုလက်ဖေးဆိုင်တစ်ခုထဲထိုင်ပြီးတော့ကျွန်တော်တို့ကိုယ့်ရဲ့အရက်ဒေသတစ်ခုလောက်ကိုကြည့်နေုံနဲ့မကတော့ဘဲနဲ့အဖွဲ့အစည်းအပိုင်းအဝိုင်းတွေနဲ့အတူတကွအလုပ်လုပ်ရတဲ့ကာလတစ်ခုကိုရောက်လာပါပြီ။ဒါကြောင့်မလို့ကိုယ့်ရဲ့ပညာရေးရှာရင်ကိုယ့်အလုပ်ကံလုပ်ရင်ကိုယ့်ရဲ့အားလက်တဲ့အချိန်တွေမှာတန်ဖိုးရှိရှိနဲ့အသင်းအဖွဲ့တွေကိုဝင်ရောက်ပြီးတော့မိမိရဲ့နိုင်ငံရေးလူမှုရေးစီးပွားရေးစတဲ့အခန်းကဏ္ဍတွေမှာတက်နိုင်သက်ဆန်းသမျှကျွန်တော်တို့စေတနာဝင်တဲ့အဖြစ်တော်၎င်းကျွန်တော်တို့အချိန်ရသလောက်ကိုဝင်ရောက်လုပ်ကံဖို့အတွက်ကိုတိုက်တွန်းချင်ပါတယ်။နောက်ဆုံးအချက်ကိုကျွန်တော်အဓိကထားပြီးတော့ပြောရမယ်ဆိုရင်တော့ကျွန်တော်တို့မြန်မာနိုင်ငံမှာလိုအပ်နေတဲ့အရာတစ်ခုကဒီမိုကရေစီစနစ်ကျတဲ့လူအဖွဲ့အစည်းကိုတည်ဆောက်ဖို့ကျွန်တော်တို့ဒီလိုတည်ဆောက်ဖို့အတွက်ကကျွန်တော်တို့ကတော့အဓိကမျှော်မှန်းတာကကျွန်တော်တို့ရဲ့လူငယ်တွေကိုပဲအဓိကထားပြီးတော့ပို့ပြီးတော့မျှော်လင့်ချက်တွေများပါတယ်နိုင်ငံတကာနိုင်ငံဒီမိုကရေစီနိုင်ငံကိုမြေသို့ပင်ပြောင်းသွားပါစေလုံလောက်တဲ့ဒီမိုကရေစီနိုင်ငံသားတွေမရှိဘဲနဲ့ဒီမိုကရေစီစနစ်ကခိုင်မြဲမှာမဟုတ်ပါဘူးခုလိုမျိုးဖြစ်နေတဲ့ကျွန်တော်တို့ဘာသာရေးတွေမှာနိုင်ငံရေးတွေစီးပွားရေးတွေမှာတိုးတက်မှုတွေမှာကောကျွန်တော်တို့စုပ်ယုပ်မှုတွေအကုန်လုံးပါကဒီမိုကရေစီစံနှုန်းပြည့်တဲ့နိုင်ငံသားတွေရဲ့ကိုယ်စွမ်းဉာဏ်စွမ်းရှိတဲ့နဲ့ပါဝင်မှုတွေကိုလူငယ်တွေမှာဒီမိုကရေစီစိတ်သက်ပြည့်စုံအောင်ပြည်သူနီတိတွေကျွန်တော်တို့ဒီမိုကရေစီစနစ်တွေစံနှုန်းတွေကိုလည်းလေးစားလိုက်နိုင်ပညာရေးစီးပွားရေးနိုင်ငံရေးတွေမှာပူးပေါင်းပါဝင်ရင်အဲ့ဒီလိုမျိုးပူးပေါင်းပါဝင်နိုင်မှုတွေကိုအတွေ့အကြုံနဲ့ပညာရေးတွေကိုအစဉ်အဆက်ကြိုးစားရင်းနဲ့ခင်မီဖွံ့ဖြိုးတဲ့ကျွန်တော်တို့မြန်မာနိုင်ငံကြီးကိုဒီမိုကရေစီစနစ်နဲ့အညီတွားရောက်နိုင်မှာမဲလို့ယုံကြည်ရင်းနဲ့ဆူတောင်းလိုက်ပါတယ်ကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
သူယုံကြည်ရကဏ္ဍကိုနားဆင်ကြရတာပါ VOA ကညီပြီးတော့အစည်းအဝေးကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရောင်းမယ်ခင်ဗျာ
စီးရီးယားနဲ့အီရတ်နိုင်ငံတွေက IS သွေးကြွတွေကိုတိုက်ဖြတ်ရေးစစ်ပွဲတွေမှာတိုးတက်မှုရကြောင်းနောက်ဆုံးရအချက်လက်တွေကိုအမေရိကန်ပင်တဂိုစစ်ဌာနချုပ်ပြောခွင့်ရကက်တင်ဂျက်ဖ်ဒေးဗစ်ကမကြာခင်ကပြောကြားခဲ့ပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်နဲ့ညွန်ပေါင်းအဖွဲ့အကြံပေးတွေက IS ကိုနှိမ်နင်းရေးစစ်ဆင်ရေးတွေကိုဆက်လုပ်နေတယ်လို့ပြောပါရယ်။ထက်မြက်သောစီးရီးယားဒီမိုကရေစီတပ်ဖွဲ့များ SDF ဟာ IS ကိုတိုက်ခိုက်နေတဲ့လူမျိုးစုံအလွာစုံပါဝင်တဲ့အင်အားစုဖြစ်ပြီးတော့စီးရီးယားမြောက်ပိုင်းကသူတို့ရဲ့ဇာတိမျိုးရွာတွေကိုလွတ်မြောက်အောင်ဆောင်ရွက်နေကြတာဖြစ်ပါရယ်။ SDF ကတပ်ဖွဲ့ဝင်အများစုဖြစ်တဲ့ Syria Iran ညွန့်ပေါင်းအဖွဲ့ကိုမဲခင်ပြောင်စုကလေ့ကျင့်ပေးပြီးတော့ပစ္စည်းကိရိယာတွေထောက်ပံ့ပေးနေပါတယ်မဟာမိတ်တို့ပံ့ပိုးပေးထားတဲ့တပ်ဖွဲ့ဝင်တွေဟာစီးပီးအားမှာ IS တို့သိမ်းပိုက်ထားတဲ့နေမြေ45ရာခိုင်နှုန်းကျော်ကိုပြန်လည်သိမ်းပိုက်နိုင်ခဲ့ပြီဖြစ်ပါတယ်။ဒီနေမြေတွေကလူပေါင်းတသန်းခွဲနီးပါးကိုလွတ်မြောက်စေခဲ့ပြီဖြစ်ပါတယ်။ IS တွေကိုချိန်မုံပြီးနေမြေသိမ်းပိုက်လွတ်မြောက်စေတဲ့နေရာမှာ SDF တွေဟာဘယ်သူနဲ့မှမရှိနိုင်ဘူးလို့ကက်တင်ဒေးဗစ်ကပြောပါတယ်။Euphrates နဲ့ကန်ကတပ်ကမျိုးကို SDF တို့မကြခင်ကလွတ်မြောက်စေခဲ့ပြီဖြစ်သလိုအဲ့ဒီဒေသအတွင်းစီးပီးအားနိုင်ငံမှာအကြီးဆုံးရေအားလျှပ်စစ်ဆင်ရုံဖြစ်တဲ့တပ်ကရေလောင်တမန်ကိုလည်းပြန်လည်သိမ်းပိုက်နိုင်ခဲ့ပါတယ်။ဒီသိမ်းပိုက်မှုနှစ်ရက်ဟာ IS တို့ Islamic နိုင်ငံတော်လို့ဆိုတဲ့ဒေသရဲ့မြို့တော်ဖြစ်တဲ့ Raqqa ကိုအဆက်ဖြတ်နိုင်ဖို့အရေးကြီးတဲ့ပြင်ဆင်မှုတွေဖြစ်ပါတယ်။အီရတ်မှာဆိုရင် Mosul အနောက်ပိုင်းကိုပြန်လည်သိမ်းပိုက်နိုင်ဖို့အတွက်ဆက်လက်တိုက်ပွဲဝင်နေပါတယ်။မိုးဆူအနောက်ပိုင်းမှာ IS တို့ထိန်းချုပ်ထားတဲ့နေမြေတွေကတနေ့ထက်တနေ့ပိုးပြီးတော့ကျဉ်းမြောင်းလာပြီးတော့အခုခါမှာဆိုရင်အနောက်မိုးဆူမြို့ဟောင်းဒေသတဝိုက်သားကျမတို့ရဲ့ဒီတိုးတက်မှုအတွက်အဓိကလှုံ့ဆော်တဲ့သူတွေက Iraq လုံခြုံရေးတပ်ဖွဲ့တွေဖြစ်တယ်လို့ Captain Davis ကဆိုပါတယ်။ Iraq မိုးဆူမှာချက်ချက်ခံနေမှုကိုထိုးဖောက်နိုင်ဖို့အတွက် Iraq လုံခြုံရေးတပ်ဖွဲ့တွေဟာဆက်လက်တိုက်ပွဲဝင်နေပါတယ်။ဒီ Iraq လုံခြုံရေးတပ်ဖွဲ့တွေကိုနိုင်ငံတကာညွန်ပေါင်းအကြံပေးတွေကအကူအညီပေးနေသလိုလေကြောင်းနဲ့အမြောက်ပစ်ခတ်မှုတွေထောက်လှမ်းရင်းနဲ့တည်ယူပို့ဆောင်ရေးကိစ္စတွေရေရှည်ထိရောက်စေမဲ့တင်တန်းတွေကိုလည်းပေးနေကြပါတယ်။အမေရိကန်ရဲ့ညွန်ပေါင်းတပ်ဖွဲ့တွေဟာအီရတ်လုံခြုံရေးတပ်ဖွဲ့ဝင်3000ကျော်နဲ့အီရတ်ရဲတပ်ဖွဲ့ဝင်1000ကျော်တို့ကိုလေ့ကျင့်သိကြားပေးခဲ့ပြီးဖြစ်ပါတယ်။ဒါကြောင့်သူတို့ဟာမိုးဆူးမြို့မှာကျင်းရတဲ့လူသက်လက်နက်ထောင်ချောက်တွေလက်လုံဖောက်ခွဲရေးပစ္စည်းတွေခံတပ်တွေကိုအောင်မြင်စွာဖျောက်သိမ်းနိုင်ခဲ့ပြီးဖြစ်ပါတယ်။အမေရိကန်ပြည်အောင်စုနဲ့ညွန်ပေါင်းမဟာမိတ်တွေဟာ IS တွေကိုနောက်ဆုံးအောင်မွေးရသည့်အထိလှုံ့ဆော်နေတာဖြစ်ပါတယ်ရှင
်။မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ။
အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အာဘုံမှုကြောင့်သိစေအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းညင်နဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားပေးပို့နိုင်တယ်လို့စာရေးကတစ်ဆင့်ဆက်သွယ်မယ်ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တာအမှတ်855ရန်ကုန်စာရိုက်ကြီးဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ပြောပြပေးမှာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံမြို့တော်တန်တမာရပ်ကွက်တွင်ဗုဒ္ဓဟူးနေ့မနက်ပိုင်းကပြင်းထန်တဲ့ကားဘုံးထောင်ဖောက်ခွဲမှုဖြစ်သွားခဲ့တဲ့အတွက်အနည်းဆုံးလူ60သေဆုံးပြီး300ကျော်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ဖောက်ခွဲမှုဟာနိုင်ငံသားတန်ရုံနေအစိုးရရုံနေတရှိတဲ့ခါဘူးမြို့ကဝါဇီအက်ဘာခန်ဒေတာမှာဖြစ်သွားခဲ့တာဖြစ်ပြီးအနီးနားမှာရှိတဲ့မော်တော်ယာဉ်နဲ့အဆောက်အဦအများပြားလည်းပျက်စီးသွားခဲ့ပါတယ်ဖောက်ခွဲပစ္စည်းတွေကိုတော့မိလာတဲတဲ့ထရက်ကားအတွင်းမှာတည်ဆောင်လာတယ်လို့ဆိုပါတယ်2015ခုနှစ်အတွင်းတမိုင်းဝင်သဘောတူညီမှုရရှိခဲ့တဲ့ Paris ဥရယာတိပြောင်းလဲမှုဆိုင်ရာသဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုနှုတ်ထွက်ဖို့သမ္မတဒေါ်နယ်ထရန့်အနေနဲ့ဆုံးဖြတ်ချက်ချနိုင်ဖို့နှိစက်နေပြီလို့ဆိုပါတယ်။ဗီယက်နမ်ဝန်ကြီးချုပ်ဝင်းဟွမ်ဖော့ခ်နဲ့အင်ဂျီတော်မှာတွေ့ဆုံစဉ်ဒီကိစ္စနဲ့ပတ်သက်လို့ဆုံးဖြတ်ချက်ကိုမချခင်တိကျရတော့မှဖြစ်ကြောင်းဆုံးဖြတ်ချက်မချခင်မှာသူ့အနေနဲ့ဘယ်နှစ်ဖက်စလုံးကလူတွေရဲ့အတန်တွေကိုနားထောင်နေကြောင်းလဲသမ္မတထရန့်ကပုထုနေ့မှာပြောကြားခဲ့ပါတယ်။1989ခုနှစ်တည်းအတွင်းအရှေ့တောင်အာရှတိုက်အတွင်းဂျပန်နိုင်ငံကအကြီးမားဆုံးရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်ခဲ့ပေမဲ့နောက်ပိုင်းမှာတော့အဲ့ဒီနေရာကိုတရုတ်နိုင်ငံကအစားထိုးဝင်ရောက်လာခဲ့ပါတယ်။2015ခုနှစ်အတွင်းတရုတ်ကုမ္ပဏီတွေကအရှေ့တောင်အာရှတိုက်မှာဓာတ်ရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုအဖြစ်အမေရိကန်ဒေါ်လာ14ဘီလီယံကျော်ရင်းနှီးမြှုပ်နှံခဲ့တာကြောင့်ဒါဟာအရင်2014ခုနှစ်ကဆိုင်နဆတိုးလာတာဖြစ်တယ်လို့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းစပေါင်းများစွာတိုးလာတာလည်းဖြစ်ပါတယ်။မလေးရှားနဲ့တရုတ်နိုင်ငံထိတန်းကောင်းဆောင်တွေဟာလာမယ့်ရက်တွေအတွင်းတွေ့ဆုံပြီးမလက္ကာရေးလက်ကြားတစ်လျှောက်စိတ်ကမ်းသုံးခုတည်ဆောက်ရေးစီမံချက်ဆိုင်ရာအဆိုပြုချက်တွေနဲ့မလေးရှားမှာပြဿနာဖြစ်နေတဲ့ 1MBD လို့ခေါ်တဲ့မလေးရှားဖွံ့ဖြိုးရေးဘဏ်နဲ့ဆက်စပ်နေတဲ့ဘန်ဒါမလေးရှားစီမံကိန်းတွေအတွက်ဆွေးနွေးကြမှာဖြစ်ပါတယ်ဒီကိစ္စကိုမကြခင်အကောင့်ထယ်ဖော်နိုင်ဖို့စူးစမ်းဆောင်ရွက်နေကြတာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာတရင်ချင်းကျုပ်ကိုကိုစော်ဝင်းလိုင်ပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရင်မှုကမှအင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ Patrick Dea ဖြစ်ပါတယ်ဒီကနေ့မိနစ်အတွက်အစီအစဉ်တွေကိုမိနစ်6နာရီကနေ9နာရီအထိ line meter 30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်တို့ရရှိနေတဲ့လူကမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.